Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA American Tan ရဲ့2022ခုနှစ်အောက်တိုဘာလ26ရက်ဗုဒ္ဓဘူးညချမ်း VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လည်နေပါပြီရှင်ဒီမှာအင်ဂျင်နိုင်မှာ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်သံနဲ့ဖြည့်ဆွတ်တင်ဆက်နေတာပါမြန်မာစံတော်ချိန်ည9:00ကနေ10:00ထိတင်ဆက်တဲ့အစီအစဉ်ကိုလိုင်းဒိုမီတာ32 51တို့ပြင်လိုင်းလက်မီတာ190 kHz 1905ရူကနေဖမ်းယူနားဆင်နိုင်ပါတယ်ရှင
်။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇော်မလိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့မြန်မာနိုင်ငံမှာလူသားချင်းစာနာမှုအကျတဲ့ပိုပြီးဆိုးဝါးလာနေတဲ့အကြောင်းအာဆီယံအလဲကျဥက္ကဋ္ဌကသတိပေးပါတယ်။မနေ့ပြန်မှာမြန်မာအရေးအာဆီယံအထူးအစည်းအဝေးပဲကျင်းပပါမယ်။ဗြိတိသျှဝန်ကြီးချုပ်ရီရှိဆွန်နက်ခါအတိတ်ဖွဲ့ထားတဲ့အစိုးရအဖွဲ့အစည်းအဝေးပဲကိုဒီကနေ့မနေ့ပထမဆုံးကျင်းပခဲ့ပါတယ်။ဒီသတင်းတွေအပါအဝင်တခြားထိပ်တန်းအောင်သတင်းတွေကိုဥတ္တမောင်သားနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ။
ကချင်ပြည်နယ်ဖားကန့်မြို့နယ်မှာတနင်္ဂနွေညကစစ်ကောင်စီလေကြောင်းတိုက်ခိုက်မှုကြောင့်တေဆုံးသူအရေအတွက်ဟာ60ကျော်ရှိလာပြီးအဲ့ဒီထဲမှာအရက်သားအများစုဖြစ်ကြောင်းကချင်ဒေသခံတအုပ်က VOA ကိုဒီကနေ့ပြောပါတယ်
။ကျေးရလူကြီးဘက်ကကျေးတာအနည်းဆုံးကတော့12ယောက်လောက်ရှိတယ်။အဲ့မှာအများစုကတော့ဒီလူလူစုတွေလေတော့ပါနေရှိတယ်ကျွန်တော်ကြည့်တယ်တော့3-4ယောက်ပါတော့တယ်အဲ့မှာ
ဒါကတော့ကချင်ဒေတာကန်တူပြောသားတာပါသတင်းအစီအစဉ်နောက်ပိုင်းမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်တခါရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဟောင်းဦးလာသိန်းကိုရမဲတင်းထောင်ကနေပြန်ပြီးလွှတ်လိုက်တဲ့သတင်းပေးပို့ချက်ကိုလည်းပြောပြမှာပါရခိုင်နဲ့ကရင်ပြည်နယ်ကနောက်ဆုံးအခြေအနေတွေကိုလည်းကြားရဖို့ရှိပါတယ်အဖက်စင်ကဏ္ဍတွေကိုထုံးလွှင့်တဲ့အခါမှာတော့ဥကျော်စန္ဒာရဲ့မြမအရေးတုံသက်ချက်အားကစားကဏ္ဍလူထုနဲ့ကျန်းမာရေးစတာတွေကိုနားဆင်ကြည့်ရှုရမှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုက်တဲ့ဥတည်မောင်တန်းတို့ကပြောပြမှာပါရှင
်မြန်မာနိုင်ငံမှာမကြာသေးခင်ကဖြစ်ပျက်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်နိုင်ငံတော်ရင်ဆိုင်နေရတဲ့လူသားချင်းစာနာမှုအကျတဲ့ပိုပြီးဆိုးဝါးနိုင်တဲ့အကြောင်းနဲ့အထူးဆိုးရိမ်တဲ့အကြောင်းအာဆီယံအလဲကျဥက္ကဋ္ဌဖြစ်တဲ့ကမ္ဘောဒီးယားနိုင်ငံကကြေညာချက်ထုတ်ပြန်ပါတယ်အင်းစင်တောင်ဘုံပေါက်ကွဲမှုကရင်ပြည်နယ်အတွင်းတိုက်ခိုက်မှုနဲ့ကချင်ပြည်နယ်ထဲမှာလေကြောင်းတိုက်ခိုက်မှုတွေကိုဖော်ပြပြီးဒီအကြမ်းဖက်မှုတွေကြောင့်မြန်မာအရေးအာဆီယံဘုံသဘောတူညီချက်တွေအကောင့်ထယ်ဖော်ရေးနဲ့အာဆီယံအထူးကိုယ်စားလှယ်ရဲ့ကြိုးပမ်းချက်တွေအပေါ်ထိခိုက်စေနိုင်တဲ့အကြောင်းမနေ့အောက်တိုဘာလ25ရက်ရက်စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။သက်ဆိုင်ရာအဖွဲ့အစည်းတွေအားလုံးအကြမ်းဖက်မှုတွေရပ်တန့်ပြီးအဆုံးစွန်ဆောင်ထိန်ဖို့နဲ့အပြုသဘောဆောင်တဲ့ဆွေးနွေးပွဲတွေလုပ်ဆောင်ဖို့အာဆီယံကတိုက်တွန်းထားပါတယ်။လူခွင့်ရေးအဖွဲ့တို့ကတော့အာဆီယံရဲ့ကြေညာချက်မှာစစ်ကောင်စီဘက်ကထိုးစစ်ဆင်တိုက်ခိုက်မှုတွေအကြောင်းဖော်ပြမှထားတာကိုဝေဖန်ပြောဆိုနေကြပါတယ်။ကချင်တိုင်းသားလက်နက်ကိုင်အဖွဲ့ KIA ရဲ့တပ်မဟာကိုနယ်မြေဖားကန့်ဒေသမြန်မာစစ်တပ်ရဲ့ပြီးခဲ့တဲ့ရက်ပိုင်းလေကြောင်းတိုက်ခိုက်မှုမှာအရသား60လောက်သေဆုံးခဲ့တာကြောင့်မြန်မာစစ်တပ်အပေါ်ဖိအားပေးဖို့တောင်းဆိုနေကြပါတယ်ခင်ဗျာ
မနက်ပိုင်းအင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာကျင်းပမဲ့မြန်မာနိုင်ငံရဲ့အာဆီယံနိုင်ငံကြီးဝန်ကြီးတွေရဲ့အထူးစည်းဝေးဟာမြန်မာနိုင်ငံညီညွတ်လုပ်ငန်းစဉ်အပေါ်သုံးသပ်ဆွေးနွေးမဲ့စည်းဝေးဖြစ်တဲ့အကြောင်းကမ္ဘောဒီးယားနိုင်ငံကြားရေးဝန်ကြီးဌာနပြောခွင့်ရကနိုင်ရိုက်တာသတင်းဌာနကိုပြောဆိုထားပါတယ်။အစည်းအဝေးကိုအာဆီယံရဲ့မြန်မာနိုင်ငံဆက်ရအထူးကိုယ်စားလှယ်ဖြစ်တဲ့ကမ္ဘောဒီးယားနိုင်ငံကြားရေးဝန်ကြီး Prak Sokhom ကကြီးမှုကျင်းပမှာပါ။နိုဝင်ဘာလမှာကျင်းပဖို့ရှိတဲ့အာဆီယံထိပ်သီးအစည်းအဝေးမှာတိုင်ငင်မြန်မာနိုင်ငံနဲ့ပတ်သက်ပြီးအာဆီယံချဲ့မှတ်ထားတဲ့ဘုံသဘောတူညီချက်၅ရအကောင့်ထဲဖော်နိုင်မှုအခြေအနေကိုပြန်လည်သုံးသပ်မှာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့ဖြည့်ရှင်ရမှာအတိုက်အခံနိုင်ငံရေးအင်အားစုတွေနဲ့ပါထိတွေ့ဆက်ဆံဖို့အာဆီယံအသင်းဝင်နိုင်ငံတွေကိုမလေးရှားနိုင်ငံကြားရေးဝန်ကြီးဆာဖူတွန်းအဗ်ဒူလာကတိုက်တွန်းထားပြီးဘုံသဘောတူညီချက်၅ရပ်မအောင်မြင်တော့ဘူးဆိုရင်တခြားရွေးစရာနည်းလမ်းတွေကိုစဉ်းစားဖို့အကြံပြုပြောဆိုနေပါတယ်။မြန်မာစစ်ကောင်စီကတော့မြန်မာနိုင်ငံရဲ့အချုပ်အခြာနဲ့အကျိုးစီးပွားကိုမထိခိုက်ဘူးဆိုရင်အာဆီယံရဲ့သဘောတူညီချက်တွေကိုအကောင့်ထဲပေါ်ရေးပူးပေါင်းဆောင်ရွက်မယ်လို့ပြောဆိုထားပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်စစ်သားမှရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုအတက်နိုင်ဆုံးအမြန်ဆုံးပြန်လည်ခံတော့မယ်လို့မြန်မာဘက်ကတရုတ်ကိုကတိပေးခဲ့တဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာတရုတ်သားအမတ်ကြီးလီဂျင်မင်းကပြောပါတယ်ရိုဟင်ဂျာတွေနေရပြန်နိုင်ရေးအတွက်တရုတ်နိုင်ငံကတက်တွက်ကြွားကြွားဂျားဝင်ဆောင်ရွက်ပေးနေတယ်လို့လည်းဆိုပါတယ်ဒါပေမဲ့ဘယ်နေ့ဘယ်အချိန်မှပြန်ပို့တဲ့အစီအစဉ်ကိုစမယ်ဆိုတာကိုတော့မြန်မာဘက်ကအတိအကျမပြောသေးဘူးလို့သားအမတ်ကြီးလီဂျင်မင်းကပြောပါတယ်ဒုက္ခသည်တွေနေရပြန်တဲ့အစီအစဉ်မစတင်ခင်သူတို့အတွက်ဘေးကင်းလုံခြုံစွာနဲ့ဂုဏ်သိက္ခာရှိရှိကိုယ်သဘောနဲ့ကိုယ်ပြန်နိုင်တဲ့အခြေအနေမျိုးဖြစ်လာရေးအတွက်အချိန်ယူရလည်ဦးမယ်လို့လည်းတာမကြီးကပြောပါတယ်ဒီအခြေအနေတွေဖြစ်လာဖို့တရုတ်ကလည်းအစွမ်းကုန်စူးစမ်းနေတယ်လို့ဆိုပါတယ် တဘာဝဓာတ်ငွေ့ဈေးတွေစံချိန်တင်တက်နေတာကြောင့်ထိုင်းနိုင်ငံမှာကြောင်မီသွေးဓာတ်အပိစိတ်ရုံတချို့လဲပတ်နိုင်တဲ့တက်တန်းကိုစွန့်အင်ဆိုင်ရာလုတ်ထုံးလုံနီကော်မရှင်ကတက်တန်းထုတ်လိုက်ပါတယ်လေထုညဉ့်ညမ်းစေတဲ့ကြောင်မီသွေးတွေအစားတဘာဝကနေစွန့်အင်ထုတ်ယူဖို့တိုက်တွန်းမှုတွေရှိနေချိန်မှာထိုင်းနိုင်ငံကအခုလိုကြောင်မီသွေးစိတ်ရုံတွေလဲပတ်ခွင့်တက်တန်းထုတ်လိုက်တာပါ LNG ဓာတ်ငွေ့ဈေးတွေမြင့်တက်နေတာကြောင့် LNG ဓာတ်ငွေ့တင်သွင်းမှုရှော့ချနိုင်ရေးထိုင်းနိုင်ငံအနေနဲ့ကြောင်မီသွေးကနေပြန်ဖြည့်မဲစွန့်အင်အထိတခြားလျက်စစ်ဓာတ်အားထုတ်နိုင်တဲ့နည်းလမ်းတွေကိုရှာဖွေရှာကြံနေတဲ့အကြောင်းလက်ထောက်အတွင်းဝန်ပရာစစ်စီတီပရူဆာမီကရိုက်တာသတင်းဌာနကိုပြောပါတယ်ယူကရိန်းစစ်ပွဲကြောင့်ရုရှားကဥရောပကိုလောင်စာဆီတင်ပို့မှုရှော့ချလိုက်တဲ့နောက်ဆက်တွဲဖြစ်ဓာတ်ငွေ့ဈေးတွေအခုနှစ်အတွင်းအဆမတန်မြင့်တက်နေတာဖြစ်ပါတယ်ခင်ဗ
ျစစ်သမောတွေနဲ့ကန့်တက်ရင်တွေအပါအဝင်အကြီးစားကန့်တက်တိုက်ပွဲဆေးလက်ချက်မှုတက်ကိုတောင်ကိုရီးယားစစ်တပ်ကဗိုလ်တုနေမှာလက်ချင်ခဲ့ကြပါတယ်မြောက်ကိုရီးယားရဲ့အန္တရာယ်ကိုရင်ဆိုင်ပြင်ဆင်ဖို့အတွက်ဒီစီရေးလေ့ကျင့်မှုတွေကလိုအပ်တယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်။ကုန်းရင်နှစ်သွဲပေါဝင်တဲ့ဒီကန့်တက်တိုက်ပွဲစီရေးလေ့ကျင့်မှုကိုတောင်ကိုရီးယားအရှိကန်းဂျီကပိုဟန်းမှာလေ့ကျင့်ခဲ့ကြတာပါ။ဒါဟာဆက်ရက်ကြာမဲ့စီရေးလေ့ကျင့်မှုတွေရဲ့အစိတ်ပိုင်းတစ်ခုဖြစ်ပါတယ်။ဒီလေ့ကျင့်ပွဲမှာအရင်ဘက်ကလုပ်ခဲ့တဲ့မြစ်ဖြတ်လေ့ကျင့်မှုလိုအမေရိကန်တပ်တွေနဲ့လေ့ကျင့်ရေးလည်းပါဝင်ပါတယ်။ပြမမှုတွေပုံများစေတဲ့အတွက်ကြောင့်ဆိုပြီးမြောက်ကိုရီးယားကတော့ခုလိုစီရေးလက်ချက်နာတွေကိုရှုတ်ချလိုက်ပါတယ်။မြောက်ကိုရီးယားကတော့ rocket ဒုံးကြီးတွေစမ်းသပ်ပစ်လွတ်တာလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေနဲ့တုံ့ပြန်ခဲ့ပါလေ။တကယ်လို့ခုနှစ်ခုမြောက်နျူကလ িয়ার ဘုံးကိုမြောက်ကိုရီးယားကစမ်းသပ်မယ်ဆိုရင်တော့မတုံ့ပြန်ခဲ့ဘူးတဲ့အတိုင်းစနဲ့တုံ့ပြန်မယ်လို့အမေရိကန်ဂျပန်နဲ့တောင်ကိုရီးယားတို့ကဗိုလ်တူးနေကသတိပေးလိုက်ပါတယ်။
တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဖိုင်းဒိုမီတာ32 kHz 9383ညနဲ့9383ညဖိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဖိုင်းလမ်းမီတာ190 kHz 1509ကနေပြောထုတ်လည်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ကနေဗိုလ်ထုနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခဏဗြိတိသျှဝန်ကြီးချုပ်ရီရှိဆွနက်ခါအသစ်ဖွဲ့ထားတဲ့အစိုးရအဖွဲ့ CEO ဘက်ကိုဒီကနေ့မနေ့ပထမဆုံးအကြိမ်ကျင်းပခဲ့ပြီးတဲ့နောက်လွတ်တော်မှာအတိုက်ခံပါတီဝင်အမတ်တွေရဲ့မေးခွန်းတွေဝေဖန်ထောက်ပြမှုတွေကိုပြန်လည်ဖြေကြားခဲ့ပါတယ်။ဗြိတိသျှနိုင်ငံတမိုင်းမှာအိန္ဒိယနယ်ပါတူပထမဆုံးအကြိမ်ဝန်ကြီးချုပ်ဖြစ်လာတဲ့အပေါ်အတိုက်ခံပါတီဝင်တွေအပါအဝင်လွတ်တော်အမအများစုကလွတ်တော်အမေးဖြေကဏ္ဍမဆခင်ချီကျူးဂုဏ်ပြုခဲ့ကြပါတယ်။
Thank you, Mr. Speaker. And may I
welcome. ဝန်ကြီးချုပ်ကသူ့အစိုးရဟာလူတန်းစားပေါင်းစုံပါဝင်တဲ့အားလုံးကိုကူစားပြုတဲ့ညီညွတ်တဲ့အစိုးရဖြစ်ကြောင်းလွှတ်တော်မှာပြောကြားခဲ့ပါတယ်။ဝန်ကြီးချုပ်တဲ့ Cabinet ဝန်ကြီးအဖွဲ့ထဲမှာအရင်အစိုးရတွေလက်ထက်ကတာဝန်ထမ်းဆောင်ခဲ့မှုတွေဝန်ကြီးဟောင်းတွေတခြားကဏ္ဍအသီးသီးမှာအတွေ့အကြုံရင်းချက်ပြီးသားသူတွေကိုပြန်လည်ထည့်သွင်းထားပါတယ်။သူ့အရင်ဝန်ကြီးချုပ်ဟောင်း Liz Truss လက်ထက်မှာအစိုးရအလုပ်ကိစ္စကိုကိုယ်ပိုင်အီးမေးလ်ကနေပို့ခဲ့လို့ယာဒူးကနေနှုတ်ထွက်ခဲ့ရတဲ့ပြည်ထရေးဝန်ကြီးကိုဝန်ကြီးချုပ်ဆွနက်ကယာဒူးပြန်ခန့်ခဲ့တဲ့အပေါ်ဒီကနေ့လွတ်တော်မှာအတိုက်ခံခေါင်းဆောင်တွေဘက်ကဝေဖန်မေးခွန်းထုတ်ခဲ့ကြပါတယ်။ဗြိတိသျှဝန်ကြီးချုပ်အသေးရီရှိဆွနက်ကအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့မနေ့အင်္ဂါနေ့ကပဲတယ်လီဖုန်းနဲ့စကားပြောကြားခဲ့ပြီးအင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာရှစ်လအတွင်းကျင်းပမဲ့ G20 ဆက်မှုထိပ်သီးနိုင်ငံ20ရဲ့ထိပ်သီးဆွေးနွေးပွဲမှာခေါင်းဆောင်တို့ဦးတွေ့ဆုံကြမှာဖြစ်ပါတယ်ခင်ဗျာ။
ယူကရိန်းကိုထောက်ခံပြီးတရုတ်ကိုအတူတုတ်ပြန်ကင်တွယ်ဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ဗြိတိန်ဝန်ကြီးချုပ်အသစ်ရီရှိဆုနက်ကအင်္ဂါနေ့မှာသဘောတူလိုက်ကြပါတယ်။ဒီနေ့တွင်တတိယမြောက်ဝန်ကြီးချုပ်ဖြစ်လာပြီးတဲ့နောက်သမ္မတဘိုင်ဒန်နဲ့ဆုနက်ချုပ်ဟာပထမဆုံးအကြိမ်ဖြစ်စကားပြောခဲ့ကြတာပါ။အမေရိကန်နဲ့ဗြိတိန်ကြားမှာအထူးဆက်ဆံရေးရှိတာကိုလည်းခေါင်းဆောင်နှစ်ဦးကအထူးပြုပြောဆိုကြပါတယ်။ယူကရိန်းကိုထောက်ခံရမှာအလို့အတူလှုပ်ရှားဖို့အရေးကြီးတာကိုသဘောတူကြတယ်လို့ကျူးကျော်ဆက်ကားမှုတွေအတွက်ရုရှားကတာဝန်ခံလာအောင်လုပ်ဖို့လဲသဘောတူကြတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။တရုတ်ကြောင့်ဖြစ်ပေါ်လာတဲ့စိန်ခေါ်ချက်တွေကိုလည်းကင်ဂရယ်ချဖို့သဘောတူကြတယ်လို့အင်ဂျီရောကြေညာချက်မှာပြောပါတယ်။ဒါပေမဲ့တရုတ်ကတိုက်ပီအားလုံးရဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်အခွင့်အမ်းနဲ့မိဖက်ဖြစ်ပြီးစိန်ခေါ်ချက်လည်းမဟုတ်တယ်လို့အန်ရည်လည်းမဟုတ်ပါဘူးလို့ဒီနေ့ဗုဒ္ဓနေ့တည်င်းစာရှင်းလင်းပွဲမှာတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဝိုင်ဝမ်ဘင်းကပြောကြားပါတယ်။ဒီနေ့ဗုဒ္ဓနေမှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တွေ့တဲ့အခါရုရှားကအသုံးပြုနေတာဟာအီရန်ဒရုန်းတွေဖြစ်ကြောင်းအထောက်အထားကိုအစ္စရေးသမ္မတအိုက်ဆက်ဟိုက်ဇော့ကပေးရလိမ့်မယ်လို့အစ္စရေးသမ္မတရုံးကပြောလိုက်ပါတယ်
ဩစတြေးလျနိုင်ငံကအကြီးဆုံးကျန်းမာရေးစောင့်ရှောက်မှုကုမ္ပဏီကြီးဖြစ်တဲ့ Medibank ကသူတို့ကုမ္ပဏီမှာကျန်းမာရေးအာမခံဝယ်ယူထားသူ၄သန်းစလုံးရဲ့အချက်အလက်တွေကိုစိုက်ဘာရာဇဝတ်ကိုင်းတွေကခိုးယူသွားတယ်လို့ဒီကနေ့အောက်တိုဘာလ26ရက်နေ့မှာပြောကြားလိုက်ပါတယ်။ကုမ္ပဏီအနေနဲ့သူတို့ရဲ့ဝန်ဆောင်မှုယူထားသူတွေရဲ့ကိုယ်ရေးကိုယ်တာအချက်အလက်တွေကိုကာကွယ်စောင့်ရှောက်မပေးနိုင်ရင်ဒဏ်ငွေပိုပေးရမယ့်ဥပဒေကြောင့်အစိုးရကအဆိုပြုနေချိန်မှာ Medibank ကအခုလိုသတင်းထုတ်ပြန်လိုက်တာပါ။ကိုယ်ရေးကိုယ်တာအချက်အလက်တွေထိမ့်သိမ်းစောင့်ရှောက်ရေးဥပဒေပြင်ဆင်ချက်ကိုအစိုးရရှေ့နေကြုတ်Mark Dreyfus ကဒီကနေ့လွတ်တော်မှာတင်သွင်းခဲ့ပါတယ
် This bill sends a clear message that the Albanese government takes privacy, security and data protection seriously.
ဝန်ကြီးချုပ်အန်တိုနီအယ်ဘာနီစ်အစိုးရအနေနဲ့ကိုယ့်ရဲ့ကိုယ်တိုင်အချက်လက်တွေလုံခြုံစိတ်ချရေးအတွက်အလေးထားတယ်ဆိုတာကိုဥပဒေကြမ်းကရှင်းရှင်းလင်းလင်းပြသနေပါတယ်ဆိုတဲ့အကြောင်းကိုဆိုရရှိနေကြကလွတ်တော်မှာတင်သွင်းကြတာဖြစ်ပါတယ်ကုမ္ပဏီအနေနဲ့ကိုယ့်ရဲ့ကိုယ်တာအချက်လက်တွေကိုလိုအပ်တာတွေစုဆောင်းပြီးသူတို့တာဝန်ခံထားတဲ့လုပ်ငန်းနဲ့မသက်ဆိုင်တဲ့တခြားနေရာတွေကဝင်ဝေရအောင်အချက်လက်ရောင်းစတာမျိုးလုပ်နေတဲ့ပေါ်ဩစတြေးလျအစိုးရကဝေဖန်နေတာဖြစ်ပါတယ်ခင်ဗျာ
တရုတ်နိုင်ငံရဲ့အကြီးဆုံးမြို့ရှန်ဟိုင်းမှာဒီကနေ့ဗုဒ္ဓဦးနေ့ကစပြီးပါဇက်ကရှူသွင်းရတဲ့ COVID-19 ကာကွယ်ဆေးအစီအစဉ်စတင်တယ်လို့မြို့တော်အစိုးရအဖွဲ့ကပြောကြပါတယ်ပြီးခဲ့တဲ့6လအတွင်းကိုဗစ်ကာဝယ်ဆေးအပြည့်ထိုးထားပြီးဖြစ်တဲ့အသက်18နှစ်အထက်ရှိသူတွေကိုကြိုတင်ဆင်းပေးသွင်းရမှာဖြစ်ပြီးရှူသွင်းရတဲ့ COVID-19 ကာဝယ်ဆေးတစ်ကြိမ်အခမဲ့ရရှိမှာဖြစ်ပါတယ်။ဒီလိုရှူသွင်းတဲ့ COVID ကာဝယ်ဆေးအတွက်အချိန်10မိနစ်အောက်ပဲကြာတာပါ။ရှူသွင်း COVID-19 ကာဝယ်ဆေးကနို့လက်ဖက်ရည်တစ်ခွက်လိုအနက်ရတာနဲ့တူပြီးနည်းနည်းချိုတဲ့အရသာရှိတယ်လို့ကိုဗစ်ကာဝယ်ဆေးရှူသွင်းခဲ့တဲ့ရှန်ဟိုင်းဒေသခံတယောက်ကပြောပါတယ်။ဒီကာကွယ်ဆေးကိုရှူပီးပီးချင်းနိုင်ဝက်နေရင်အိမ်ပြန်နားယူဖို့နဲ့တပတ်အတွင်းအရက်သေးစားတောက်သုံးမှုမသင့်တဲ့ကြောင်းကာကွယ်ဆေးထိုးလုပ်ငန်းအစီအစဉ်တွေကိုဆောင်ရွက်ပေးနေတဲ့ကျန်းမာရေးစင်တာတာဝန်ရှိသူတယောက်ကပြောထားပါတယ
်ဒါကတော့ဗုဒ္ဓဘူးညာချန်သတင်းအစီအစဉ်ကိုကိုဆောင်ဝင်းလိုင်းနဲ့ဦးတင်မောင်တန်းတင်ဆက်ခဲ့တာပါVOA မြန်မာပိုင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။မကြာခင်မှာတော့ဖားကတ်တိုက်ခိုက်ခံရမှုတိုက်ဆုံသူတိုးလာတဲ့အခြေအနေကိုပြောပြမှာပါ။အခုတော့ UEC ဥက္ကဋ္ဌဟောင်းဦးလှသိန်းပြန်လွတ်လာတဲ့အခြေအနေကိုကြည့်ကြရအောင်ပါရှင်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဆိုရလက်ထက်ကပြည်ထောင်စုရွေးကောက်ပွဲကော်မရှင် UEC ဥက္ကဋ္ဌဟောင်းဦးလှသိန်းနဲ့ကော်မရှင်အဖွဲ့ဝင်ဦးမြင့်နိုင်တို့ရမဲသိန်းထောင်ကနေဒီကနေ့ပြန်လွတ်လာပါတယ်။သူတို့နှစ်ယောက်အပြင်ရွေးကောက်ပွဲအဖွဲ့ဝင်ဦးတန်းထေးကိုရွေးကောက်ပွဲမတမာမှုရာသတကြီးပုံမှန်130ကကြီးနဲ့အမှုတွဲတရားစွဲခဲ့ပြီး၃ယောက်လုံးကိုအလုံးနဲ့ထောင်ဒဏ်၃နှစ်စီဇူလိုင်လကပဲပြစ်ဒဏ်ချမှတ်ထားတာပါရမဲသိန်းအချင်းထောင်မှာအကျဉ်းချနေတဲ့ဦးလှသိန်းနဲ့ဦးမြင့်နိုင်တို့နှစ်ယောက်ဒီကနေ့ပြန်လွတ်လာတာကိုသူတို့နဲ့နှီးဆက်သူတအူးက VOA ကိုအခုလိုပြောပါတယ်
9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9ကျွန်တော်ဒီမှာတန်နေကြတယ်မြေကြီးအော်ရေမဲနဲ့ထောက်မှရှင်တယ်ဒီတော့တောက်ပြောင်းမှာပ
ါချုပ်ရဲ့ short ပြီးတစ်နှစ်ကျော်ထောင်ဒဏ်ကြခံရဖို့ကြံနေသေးတယ်လို့လဲတရားရေးသတင်းရက်ွက်ကပြောပါတယ်သူတို့နဲ့အမှုတွဲတွဲထဲမှာပုံမှန်တူနဲ့၃နှစ်ချခံထားရတဲ့ကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ဦးတန်းထီကတော့မလွတ်မြောက်သေးတဲ့အကြောင်းသူတို့နဲ့နှိဆက်သူတဦးကဆိုပါတယ်သူတို့၃ယောက်ကို NLD ပါတီအနိုင်ရခဲ့တဲ့2020ပြည့်ရွေးကောက်ပွဲအတွင်းမဲစင်ပြုစုတာကြိုတင်မဲပေးတာစတဲ့ကိစ္စရက်တွေမှာတရားမဲ့ပြုကျင့်မှုတွေမှာကျူးလွန်ခဲ့တယ်ဆိုပြီးတော့စစ်ကောင်စီအစ်စ်ဖွဲ့စည်းခံထားတဲ့ရွေးကောက်ပွဲကော်မရှင်က2021ခုနှစ်နိုဝင်ဘာမှာကြေညာခဲ့တာဖြစ်ပါရဲ့ရှင်။ဗုဒ္ဓဘူးညချမ်း VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။အခုတော့ဖားကန့်တိုက်ခိုက်ခံရမှုမှာတိုက်ဆုံသူတိုးလာတဲ့အခြေအနေကိုကြည့်ကြရအောင်ပါ။ဖားကန့်မြို့နယ်အနံ့ပါရွာတိုက်ခိုက်မှုမှာတိုက်ဆုံသွားသူတွေကိုဒီကနေ့အင်္ဂါနေ့ကကြေညာခဲ့ရမှာအနည်းဆုံး60ထက်အထက်မှာရှိတယ်လို့ဒေသခံတွေကပြောပါတယ်။ထိခိုက်ဒဏ်ရာရသူတွေကိုပြင်ပကိုယူဆောင်ဆေးကုခွင့်မရတာနဲ့ပြင်ပကအကူအညီရေးအဖွဲ့တွေဝင်ရောက်ခွင့်မပေးတာကြောင့်တေဆုံးသူတွေထပ်ပြီးတိုးမြင့်လာနေကြောင်းလဲ ပြောဆိုတာတွေရှိနေပါတယ်။အနောက်ပါရွာတိုက်ခိုက်ခံရမှုနောက်ဆုံးအခြေအနေကိုတော့ကိုအောင်ကပြောပြမှာပါရှင်
။ကချင်လွတ်မြောက်ရေးတပ်ဖွဲ့ KIA တမဟာကိုနယ်မြေဖြစ်တဲ့ဖားကက်မြို့နယ်အနောက်ပါရွာမှာကချင်လွတ်လပ်ရေးအဖွဲ့ KIO တီထောင်တဲ့62နှစ်ပြည့်အခမ်းအနားအဖြစ်ဂီတာပွဲကျင်းပနေချိန်ဒီလ23ရက်နေ့ည7နာရီကျော်မှာစစ်ကောင်စီဘက်ကလေကြောင်းကတိုက်ခိုက်ခဲ့တာကြောင့်အမြောက်များတေဆုံးထိခိုက်ဒဏ်ရာရခဲ့ကြတာပါ။ဒီတိုက်ခိုက်မှုအတွင်းတေဆုံးသူအနည်းဆုံး60ကျော်ကိုအင်္ဂါနေ့ကအခင်းဖြစ်ပွားရာနေရာအနီးမှာပဲတကြိုခဲ့ကြောင်းနဲ့စေယုံပို့ဆောင်ပြီးစေဝါကုသမှုမရတာကြောင့်တေဆုံးသူစီးရင်ထပ်မံမြင့်တက်နေကြောင်းဒေသတွင်းအခြေအနေတွေကိုစောင့်ကြည့်လေ့လာနေသူတူဦးက VOA ကိုပြောပါတယ်
။မနေ့ကတော့ကြိုလိုက်တာကိုအမှပုံနေတဲ့အတော့ကြီးကတော့ဒီကတော့ကြိုလိုက်ပြီးအနည်းဆုံးကတော့60လောက်တော့ကြိုလိုက်တော့ပေါ့။အဲ့ဒီဖြစ်တဲ့နေရာမှာပဲကြိုကြရတဲ့ဘူးမှဒီဖြစ်ဖြစ်မရဘူး။အခုစေကုလို့မရတဲ့ခါကျတော့ဟိုဟာကုနီကုဟာနဲ့ပဲရှင်းရွေးဒီနေတဲ့ရှင်းရနေကြေးရို့အတွေ့ယူထားတဲ့ရှင်းတင်နေပဲကုတဲ့ခါကျတော့အဲ့ဒါကြည့်ရမှုမရှိလို့အခုတည်းအဲဒဏ်ရာရတဲ့လူကဆက်ပြီးမှတည်နေလူတွေရှိရတယ်။အခုကတည်နေလူချင်းကအနည်းဆုံးကတော့အဲ့ဒါ90အထက်တော့ရှိမယ်လို့အလုံးကပြောနေကြတယ်။
တေဆုံးသူတွေထဲမှာ KIA အရာရှိနဲ့တပ်ဖွဲ့ဝင်တရာဇန်လောက်ပါဝင်ပြီးတော့ကျန်တဲ့သူတွေဟာအရက်သားတွေဖြစ်တယ်လို့လည်းဆက်ပြောပါတယ်
။ကျေရင်လူကြီးဘက်ကတည်တာအနည်းဆုံးကတော့12ယောက်လို့ရှိတယ်။အဲ့မှာအများစုကတော့ဒီလူလူစုတွေလောပန်းနေရှိတယ်။ကျွန်တော်ကြည့်တယ်တော့3ယောက်ပါတော့တယ်အဲ့မှာနော်အမှုပညာရှင်ကြားအမှုပညာကြီးပါတယ်လေအဲ့ဒါလည်းမှန်တယ်။နာမည်ကြီးနဲ့ကြီးအကျကျွန်တော်တို့မရသေးလို့လေအစ်ချို့ကြတော့ဟိုမျက်နာကြီးမကွဲပြားတော့ဘူးလေအကုန်လုံးကတကားအစ်ချို့သွားတဲ့ခါကျတော့ဘသူကဘသူပါသွားတယ်ဆိုတော့အခုကြီးဟိုစစ်ချင်းတော့မရသေးဘူးပေါ့အဲ့လိုဖြစ်နေတာ
။ KNO ရဲ့တင်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကတော့နောက်ဆုံးရထိခိုက်တေဆုံးသူစီးရင်ကိုအခုလိုအတည်ပြုပြောဆိုသွားတယ်
။မနေ့ကညနေပိုင်းရတဲ့ဒီပြောက်စင်းကြီးကတော့ဒီသွားနာကတော့60နှစ်ဦးနောက်ပြီးတော့တန်ရာရတာကတော့ဒါလည်း60နှစ်ဦးအဲ့ဒါမင်းကညံ့နေပါရတာကျူတာတရားတော့အလုံးပြီလောက်ပါပြီတတူဒီကတော့ကြာဦးနဲ့ယူပြီးမှတခြားနေရာမှာလုတ်တက်တရားတော့ရှိမှာပါဒီအလုံးဒီကတော့အလုံးပြီလောက်ပါပြီ
အနံပါရွာတိုက်ခိုက်ပြီးနောက်မှာလဲတမဟာကိုနေမြေဘက်ကိုအသွာလာပိတ်ပင်ထားတာကြောင့်ထိခိုက်ဒဏ်ရာရသူတွေကိုရှေးကူတာဖို့အခက်ကြုံနေရကြောင်းလဲအခုလိုဆက်ပြောပါတယ
်ဒီဘုံကျဲတဲ့နောက်ပိုင်းမှာလဲဒီတမဟာကိုဘက်ကိုတော့ဒီတွားရဲလာရဲအလုံးကတော့အကျက်တည်းဖြစ်နေပါတယ်စစ်ကောင်စီကခိတ်တီချပြီးမှလူဝန်လူထွက်တွေကိုခုန်ပြုတ်ပါဖို့အလုံးကစစ်စစ်တဲ့နေထားဖြစ်ပါတယ်ဒါကြောင့်ဘုံမှာဒီလဲဖိကြီးတဲ့နေထားဖြစ်ပါတယ်
စစ်ကောင်စီဘက်ကတော့ဒီလေကြောင်းတက်ခဲမှုမှာပြည်သူနဲ့ကချင်ဆိုတော်တွေတေဆုံးနေဆိုတာကောလာဟလသာဖြစ်ကြောင်းနဲ့တေဆုံးသူတွေဟာ KIA တပ်မဟာမှုအပါအဝင် KIA တပ်ဖွဲ့ဝင်တွေနဲ့ PDF ထရေဒါဖြစ်ကြောင်းသတင်းထုတ်ပြန်ထားပါတယ် KIA အရာရှိတွေအပါအဝင်အနည်းဆုံး32ယောက်တေဆုံးတဲ့စီးရင်ကတော့ social media မှာပြန့်နှံ့နေပြီး celebrity တွေနဲ့အယက်သားတေဆုံးတဲ့အမည်စင်းအတိအကျသတင်းထုတ်ပြန်တာတော့မတွေ့ရသေးပါဘူးဒီလိုတိုက်ခိုက်တာလည်း KIA ကစစ်ကောင်စီတက်စကန်တွေနဲ့စစ်ကြောင်းတွေကိုအချိန်ချင်းတိုက်ခိုက်ခဲ့တာကြောင့်လက်တုပ်ပြန်တာဖြစ်ကြောင်းလည်းထုတ်ပြန်ပါတယ်စစ်ကောင်စီကအနက်ပါရွာဟာ KIA တပ်မဟာကိုရဲ့ဌာနချုပ်နေမည်ဖြစ်ကြောင်းဖော်ပြထားပေမဲ့ KIA ဘက်ကတော့ဒါဟာတက်စကန်မဟုတ်ကြောင်းနဲ့ခီးသွားတွေခိတ္တနားခိုရာဈေးဆိုင်တန်းစကန်ငယ်ဖြစ်ကြောင်းထုတ်ပြန်ပါတယ်စစ်ကောင်စီဘက်ကအနက်ပါရွာအဝင်ထွက်ကိုအခင်းဖြစ်ပွားပြီးနောက်ယနေ့အထိပိတ်ပင်ထားဆဲဖြစ်ပါတယ်ခင်ဗျာ
ကိုအောင်ပြောပြသွားတာပါဆက်လက်ပြီးတော့သခိုင်းတိုင်းဘက်မှာစစ်ကောင်စီတပ်တွေရဲ့နယ်မြေရှင်းလင်းရေးအခြေအနေကိုကြည့်ကြရအောင်ပါရှင်။သခိုင်းတိုင်းကမ်းဘလူးမြို့နယ်အတွင်းအော်တိုဘာလ23ရက်နေ့ကဖမ်းဆီးထားတဲ့ညံအင်းကျေးရွာသား50ကျော်မနေ့ကမြန်မာစစ်တပ်ကပြန်လွှတ်ပေးခဲ့ပြီးရွာသား4ယောက်ကိုတော့ဆက်ပြီးထိန်းသိမ်းထားဆဲပဲလို့ဒေသခံတွေက VOA ကိုပြောပါတယ်။ကမ်းဘလူးမြို့နယ်လေးရွာစုဘက်မှာမြန်မာစစ်တပ်ရဲ့နေမြေရှင်းလင်းရေးထိုးစစ်ကြောင့်ဒေသခံတွေထွက်ပြေးနေကြရတာဟာဒီတစ်ကြိမ်ပါနဲ့ဆိုရင်9ကြိမ်ရှိနေပြီလို့လဲဆိုပါတယ်။ကမ်းဘလူးမြို့နယ်ကအခြေအနေသတင်းပေးပို့ချက်ကိုမဆုမွန်ကပြောပြမှာပါရှင်
။ပြီးခဲ့တဲ့အော်တိုဘာလ23ရက်နေ့တုန်းကစကိုင်းတိုင်းကမ်းဘလူးမြို့ညံအင်းကျေးရွာကနေပြီးတော့ဖမ်းဆီးသွားတဲ့50ကျော်တဲ့ကနေ4ဦးကိုခြံထားပြီးတော့ကျန်တဲ့ဒေသခံတွေကိုအောက်တိုဘာလ25ရက်နေ့မှာစစ်တပ်ဘက်ကနေပြန်လွှတ်ပေးလိုက်တယ်လို့ဒေသခံတဦးကပြောပါတယ်။အဲ့ဒီပြန်လွှတ်လာတဲ့ညံအင်းဒေသခံတွေဟာနောက်ထပ်စစ်ကြောင်းတစ်ခုဝင်လာနေတဲ့အတွက်ကြောက်လန့်ပြီးတော့ထွက်ပြေးနေကြရတယ်လို့ဆိုပါတယ်
။ ငါးဆယ်ရတော့အမအဝန်ဉာဏ်အင်းက90ဟုတော့ဝန်လုတ်ခဲ့ရတယ်သူတို့လည်းဘေးရောက်သွားပြီမရှိတော့ဝန်ရွာမှာတော့မရှိတော့ရှင်းမှာတော့မိရှုပြီးတော့ဒီအဲဒါကလေးယောက်ပေါ်သွားလိုက်ရဒီတော်တွင်ကံဘလူမြို့နယ်ထဲမှာမြမစစ်တပ်ဘက်ကနေနေမြရှင်လေးလုံနေတဲ့အချိန်မနေ့25ရက်နေ့က
အင်းလေကြီးရွာအတွင်းကနေအိမ်တချို့မီးရှို့ခံရရတယ်လို့ဒေသခံတအူးကပြောပါတယ်။အင်ဂျီတထောက်နဲ့400ရှိတဲ့အဲ့ဒီကျေးရွာထဲမှာနေအိမ်တချို့မီးလောင်တယ်လို့လက်နက်ကြီးတွေနဲ့ပစ်ခတ်ခံရတာတွေလည်းရှိတာကြောင့်ဆုံးရှုံးတဲ့ပမာဏအတိအကျမသိရသေးဘူးလို့လည်းပြောပါတယ်။အခုရှင်းတာဒီ90နဲ့6ဒီရှို့နေတော့မြတ်မရသေးဘူးဒီကိုကင်းပုံးကြီးပတ်ပတ်လေကင်းပုံးချပြီးတော့လက်နက်ကြီးနဲ့ပတ်ပတ်လေတော
ုံနှောကုံဇီကနာရှော်ပြူကုန်းရွာတွေအားလုံးမြန်မာစစ်တပ်ရဲ့နည်းမျှရှင်းလင်းရေးကြောင့်ထွက်ပြေးတိမ်းရှောင်နေကြရတယ်လို့ဒေသခံပြည်သူတွေကပြောပါတယ်။ဒီရွာတွေဟာမြန်မာစစ်တပ်ဘက်ကနည်းမျှရှင်းလင်းရေးမကြာခဏလုပ်တယ်လို့ကျေးရွာတွေကိုလည်းမီးရှို့ခံနေရတာကြောင့်ရွာထဲမှာလူတွေမနေရကြတဲ့အကြောင်းဒေသခံတွေကပြောပါတယ်။ဒီတစ်ခေါက်နည်းမျှရှင်းလင်းရေးကတော့ဒီရွာတွေအတွက်ခုနှစ်ကြိမ်မြောက်ဖြစ်တယ်လို့လည်းဒေသခံတဦးကအခုလိုပြောပြပါတယ်
။ဒီလိုလို့ကျွန်တော်တို့အလဲခုံချတ်ကုန်းနှောကုန်းဇီကနာကျွန်တော်တို့ရှိုးပြီးတော့အခု16နေအခုအပြင်ထွက်ပြေးနေရပါပြီ။အခုကကျွန်တော်တို့နှောကုန်းကိုရောက်နေပါပြီ။အားလုံးဆိုရင်ကျွန်တော်တို့ခုနှစ်ကြိမ်ရောက်ရှိပြီဗျာမ
။ကမ်းပလူမြို့နယ်ထဲမှာမြန်မာစစ်တပ်ဟာအင်အားရာချီပြီးတော့စစ်ကြောင်းတွေခွဲခြေရွာတော်တော်များများကိုနယ်မြေရှင်းလင်းနေတဲ့အကြောင်းဒေသခံတွေကပြောပါတယ်။ဒီနယ်မြေရှင်းလင်းရေးစစ်ကြောင်းတွေကြောင့်ထွက်ပြေးနေကြရတဲ့ဒေသခံစစ်ဆောင်ပြည်သူတွေဟာထွက်ပြေးတိမ်းရှောင်နေကြရတဲ့ရက်ကြာလာတာနဲ့အမျှနေရင်းနဲ့စားတောက်ရေးတွေမှာအခက်အခဲတွေဖြစ်လာနေတယ်လို့ဒေသခံတွေကပြောပါတယ်။
ဒီကောင်လေးကျင်ရတော့ရာဒီကြီးကမိုးကလည်းရွာလိုက်တာဆိုတော့အမေကထန်ရတာကြက်သေးတယ်ကောင်နည်းနည်းဆင်းရတာပေါ့စတောက်ရလည်းအလိုပါအမဝါစတောက်ရတော့ခုတော့နည်းနည်းဟိုပြက်လာပေါ့ဟိုရွာတွေလည်းမီးရှို့စစ်စစ်စားလည်းအင်းဆန်စီရလည်းသူစကုံလို့တော့နဲ့ဟိုကြီးပြားလည်းမရှိအဲ့လိုဖြစ်နေတယ်ကျွန်တော်ပါတဲ့ဟာလေးနဲ့ပဲဒါမောင်မြတ်တပီစားရတယ်အင်အားလည်း2300ကျားတနေရ2300ကျားတနေရအဲ့ဒီလိုလိုဆောင်ရတာဆိုတော့လေ
စကိုင်းတိုင်းတွင်းမှာတော့အိုးရင်စွန့်ခွာထွက်ပြေးတိမ်းချောင်နေရတဲ့စစ်ဆောင်ပြည်သူအရေးအတွက်ကပို့ပြီးတော့မှတိုးလာနေပါတယ်ဒေသခံပြည်သူကာကွယ်ရေးတပ် PDF တွေဟာကျေးရွာတွေကိုအခြေစိုက်ပြီးတော့အကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးတော့လေမြန်မာစစ်တပ်ကဆွဆဲထားတာပါစစ်ကောင်စီဘက်ကထိုးစစ်အတွင်းအရဲသားတွေရဲ့နေအိမ်တွေကိုမီးရှို့ဖျက်ဆီးတာမဟုတ်ဘူးလို့ပြောဆိုထားပေမဲ့နေမြေရှင်းလင်းတဲ့ဒေသကကြေးရွာတွေမှာနေအိမ်တွေမီးလောင်တဲ့သတင်းတွေကတော့မကြာခဏထွက်ပေါ်နေပါတယ်ရှင်
။လက်စုံမွန်ပြောပြသွားတာပါ။အခုဆက်လက်ပြီးတော့ဒီကရင်ပြည်နယ်ကမြဝတီကော့ဂရိတ်လန်လုံခြုံရေးအခြေအနေကိုလည်းပြောပြမှာပါရှင်။ကရင်ပြည်နယ်ကော့ဂရိတ်မြို့မှာပြီးခဲ့တဲ့ရက်ပိုင်းကဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်မြဝတီကော့ဂရိတ်လန်ပြန်ပွင့်သွားပြီးဆိုပေမဲ့လည်းကုန်ကားတွေခီးသည်ရင်တွေကိုလက်နက်ကိုင်အဖွဲ့တို့ကပစ်ခတ်တိုက်ခိုက်တာတွေရှိနေပါတယ်။တက်ခတ်မှုတွေကြောင့်အရသားတချို့ထိခိုက်ဒဏ်ရာရခဲ့ပါတယ်။လုံခြုံရေးအခြေအနေစိုးရိမ်နေရစဲမှုမိုးနဲ့ကရင်ပြည်နယ်ဘက်ကခီးသွွာလာမဲ့သူတွေဂိယုတဆိုင်သွာလာကြဖို့လေဒေသခံလူမှုကူညီရေးအဖွဲ့တွေက VOA ကိုပြောပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့သတင်းပေးပို့ချက်ကိုတော့ကိုဝင်းခန့်မောင်ကပြောပြမှာပါရှင
်။မြန်မာနိုင်ငံအရှေ့ပိုင်းကမွန်ပြည်နယ်နဲ့ကရင်ပြည်နယ်ဘက်မှာပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းတိုက်ပွဲတွေခက်ဆိတ်ဆိတ်ပြန်ဖြစ်လာပြီးလမ်းမဆက်သွယ်ပြတ်တောက်တာတွေနဲ့လုံခြုံမှုမရှိတဲ့အခြေအနေတွေကြုံတွေ့နေရပါတယ်။လုံခြုံရေးပိုင်းယာနှုံးပြည့်စိတ်ချရတဲ့အခြေအနေမှာမရှိသေးကြောင်းထိုင်းမြန်မာနယ်စပ်ကလုပ်ငန်းရှင်တို့က VOA ကိုပြောပါတယ
်။မနေ့ကသူတို့ကုန်ကားနှစ်စီးမီးလောင်သွားတဲ့တက်လာတယ်ပြမြောက်တီကကလည်းအကြောင်းတစ်မျိုးမျိုးကြောင့်သူတို့ပြစ်ခတ်တဲ့အဲချစ်သွားတဲ့ကားတွေဆိုတာကလည်းသူတို့အဲ့ဒီမှာသူတို့နဲ့ပတ်သက်တဲ့အရေးတွေပါနေလို့ချစ်ကောင်းဖြစ်လိမ့်မယ်ပြကျွန်တော်အမြင်ပေါ့နော်။အချိန်ဒီကတော့ဒီ40 60ပေါ့နော်ဆိုရင်ရတဲ့ဘက်က40ဘက်မှရှိတာပေါ့အဲကောင်းတဲ့ဘက်မှတော့60ရကတော့ပေါ့နော
်ပြီးခဲ့တဲ့ရက်ပိုင်းကမြန်မာစစ်တပ်နဲ့ KNLA နဲ့ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲပြင်းထန်ခဲ့တာကြောင့်ဒီအာရှလမ်းမကြီးပေါ်မှာကုန်တင်ရင်နဲ့ခီးတဲ့တင်ကားတွေအများပြပိတ်မိနေခဲ့ကြပါတယ်အလားတူပဲမွန်ပြည်နယ်တထုံမြို့ဒီလမ်းပိုင်းပေါ်မှာလည်းမနေ့ညကခီးတဲ့တင်ကြီးတစည်းပြစ်ခတ်ခံခဲ့ရပြီးလူတအူးထိမှန်ခဲ့တာပါလက်တလုံးမှာအရေးကြီးအခြေအနေကလွဲလို့မိုးနဲ့ကရင်ဒေတာတွေကိုခီးသွားတာရှောင်တင်တယ်လို့တထုံလူမှုကူညီရေးအသင်းတာဝန်ရှိသူက VOA ကိုပြောပါတယ်
။စစ်ကမျိုးကတော့ရပ်ပိုင်ဆိုတော့လူသွားတာစိတ်မရှိတဲ့ဆင်ဆိုလို့အဲ့ဒီဆင်ဆိုတော့ဘသူကိုပြစ်မှန်းဝင်လဲပြစ်ချမပြောက်ဆင်ဆိုစစ်တာတော့ဆ အသေးနဲ့ပေါ့ခဏလေးနဲ့ပဲဖြစ်သွားတယ်လို့ပြောတော့အဲဒါတော့ဘုန်းကြီးကျလောက်ကြည့်ရတယ်ဒါပေမဲ့အေးပြီးတဲ့တယောက်ပဲဒီကတော့မှန်သွားပါဘူးဟုတ်ကောနိုင်ငံရေးရှင်တွေကပြည့်ရတယ်ပေါ့ Facebook နဲ့ Instagram တော့ညာဘက်တွေကြာရင်တော့တို့မတော်လာတော့အကောင်းဆုံးလို့ထင်တယ်ညာဖုန်းလိုက်ဆိုစစ်နိုင်ဆိုတော့ဒီဈေးနဲ့တူသွားတော့မလာသေးကျွန်တော်ကိုစားတယ
်အရသာထိခိုက်မှုတွေနဲ့ပတ်သက်ပြီးမြန်မာစစ်တပ်နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကြားအပြန်အလှန်အပြစ်ပို့တာတွေရှိနေပါတယ်ဒေသခံပရာဟိတအဖွဲ့တစ်ခုဖြစ်တဲ့ပလဲဖြူလူမှုကူညီရေးအသင်းတာဝန်ရှိသူကတော့လက်တလုံးမှာအရသာတွေထိခိုက်နေရတဲ့ပတ်သက်လို့ဘယ်အဖွဲ့ကလှုံ့ဆော်နေလဲဆိုတာပြောရခက်ကြောင်းပြူရီကိုပြောပါတယ
်နှစ်ဖက်ပြည့်တယ်နှစ်ဖက်ပြည့်တယ်ဆိုတော့ဘုသူဘုသူမှပြောလို့လည်းမရဘူးလားဘုသူမှဟိုစီစာမှနာမည်ရေးရတာမရှိဘူးလေဘလက်တီရှင်နေနဲ့ပတ်သက်ပြီးတော့ဟိုမတော်လိုက်ရဲ့လူသူကငါ့မှာအဲဒါကြောင့်မိသားစုအရေးစာဝန်တွေရေးကြည့်ပြီးတော့ပဲတော်လာနေကြတယ်လို့ကျွန်တော်မြင်တယ
်အောက်တိုဘာ19နဲ့20ရက်ကဖြစ်ခဲ့တဲ့ရောက်ရီနဲ့ကော့ကရိတ်ဂျာကတိုက်ပွဲတွေကြောင့်ဒေသခံတချို့သေဆုံးခဲ့တယ်လို့လက်နက်ကြီးကြောင့်လူနေအိမ်ပျက်စီးဆုံးရှုံးတာလည်းရှိပါတယ်လူပေါင်း1000ကျော်လဲအာရှလမ်းမကြီးရဲ့မြောက်ရီကွန်ကရစ်အပိုင်းမှာပိတ်မိခဲ့ကြပါတယ်ကွန်ကရစ်နဲ့မြောက်ရီလမ်းမဟာထိုင်းမြန်မာကုန်စည်ကူးတန်းရောင်းဝယ်ရေးအတွက်အဓိကကြပြီးကုန်နဲ့ထီးတဲ့တင်အရင်အများပြနေ့စဉ်ဖြတ်တန်းသွားလာနေတဲ့လမ်းမကြီးတွေဖြစ်ပါတယ
်ကိုဝင်းခတ်မောင်ကဒီကရင်ပြည်နယ်ကအခြေအနေကိုပြောပြသွားတာပါအခုဆက်လက်ပြီးတော့ရခိုင်ပြည်နယ်ကအခြေအနေကိုလည်းကြည့်ကြရအောင်ပါရှင်ရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်မှာရှိတဲ့ရခိုင်စစ်ဘေးဒုက္ခသည်တွေကိုအခုအောက်တိုဘာလနောက်ဆုံးထားပြီးတော့နေရက်ပြန်ဖို့နဲ့မပြန်လို့ရှိရင်တရားစွဲမယ်ဆိုပြီးတော့မြန်မာစစ်တပ်ကဖိအားပေးနေတဲ့အကြောင်းစစ်ဘေးဒုက္ခသည်တွေက VOE ကိုပြောပါတယ်။ဒါပေမဲ့လည်းစားဝတ်နေရေးနဲ့လုံခြုံရေးအာမခံချက်ပေးမှနေရက်ပြန်နိုင်မယ်လို့စစ်ဘေးဒုက္ခသည်တွေဘက်ကဆိုပါတယ်။ဒီအခြေအနေသတင်းပေးပို့ချက်ကိုကိုစံကျော်ကပြောပြမှာပါရှင်။
ကုန်းလန်းရေလန်းခီးသွားလာခွင့်နဲ့ပိတ်ထားတဲ့ဘူးတီတောင်မြို့နယ်ကရခိုင်စစ်ဘေးဒုက္ခသည်တွေကိုအောက်တိုဘာ31ရက်နေ့နောက်ဆုံးထားပြီးနေရက်ပြန်ကြဖို့အာဏာပိုင်တွေကပြောကြားထားပါတယ်။နေရက်မပြန်ရင်ကျူးကျော်အဖြစ်တရားစွဲဆိုသွားမှာဖြစ်တယ်လို့မြို့နယ်အုပ်ချုပ်ရေးမှူးနဲ့စစ်တပ်တာဝန်ရှိသူတွေကခေါ်ယူတတိပေးထားတဲ့အကြောင်းစစ်ဘေးဒုက္ခသည်စခန်းတာဝန်ရှိသူတူက VOA ကိုပြောပါတယ်
။လူတော်ကမာယာကကအစိဝေကိုပြီးတော့ဟွာပြူဟာပါတယ်။ဒါကမြို့နယ်မှပါတယ်။အော်တော့ဘာလာကူရခင်ဗျားတို့ပြန်ရမယ်လို့အဲ့လိုပြောရင်ပြန်လို့ရှိရင်တော့တူတူမလေးဖက်တရားစွင့်မယ်လို့ပြောရင်ပုံမှန်တော့မပြောသေးဘူးတရားစွင့်မယ်လို့ပြောရင်အော်တော့ဘာ30ရက်နေ့နောက်ဆုံးထောက်ပြပြခိုင်းတယ
်အရင်ကလည်းစစ်ကောင်စီကရခိုင်ပြည်နယ်မှာရှိတဲ့စစ်ဘေးဒုက္ခသည်တွေကိုနေရက်ပြန်ဖို့တိုက်တွန်းခဲ့တာတွေရှိပါတယ်ဒါပေမဲ့အကြောင်းမျိုးမျိုးကြောင့်နေရက်မပြန်နိုင်ခဲ့ကြပါဘူးအခုအောက်တိုဘာလကုန်လို့မှနေရက်မပြောင်းရင်တရားစွဲမယ်လို့မြန်မာစစ်ကောင်စီဘက်ကပြောဆိုထားပေမဲ့နေရက်ပြောင်းဖို့မဖြစ်နိုင်သေးတဲ့အကြောင်းဘူးတီတောင်စစ်ဘေးဒုက္ခသည်စခန်းကအမျိုးသမီးတူကပြောပါတယ
်။ရွာကိုပြောင်းမယ့်အစီအစဉ်လည်းမရှိဘူးဒီမှာနေလို့ရှိရင်သူတို့ကျူးကျော်သူတွေအဖြစ်တမ်းမယ်ပြီဆိုရင်လည်းညီမတို့ဖြည့်ရှင်းမယ့်အစီအစဉ်တော့မရှိသေးဘူးဘလို့လုပ်ပြီးဘလို့နေရမယ်ဆိုတာလည်းအစီအစဉ်လည်းမရှိသေးဘူးရွာကိုပြောင်းလို့ရှိရင်လည်းကိုသေးတွင်ကိုကိုတူတာနဲ့အတူတူပဲရှိမယ်
စစ်ကောင်စီအနေနဲ့စစ်ဘေးဒုက္ခသည်တွေကိုနေရက်ပြောင်းပြင်ခြင်းရင်လုံခြုံရေးအာမခံချက်နဲ့စားဝတ်နေရေးပြည်လည်အောင်ဆောင်ရွက်ပေးဖို့လိုမယ်လို့လည်းစစ်ဘေးဒုက္ခသည်အမျိုးသမီးတူကပြောပါတယ်
။ကိုရကိုပြန်နေဆိုလို့ရှိရင်အဲနေတဲ့နေရာတဝိုင်းကိုနှိုင်းနေပါတယ်ရှင်ပေးရမယ်။ပြီးရင်ပြည့်စုံသွားတဲ့အိမ်တွေအများကြီးရှိရဲ့အိမ်တွေကိုပြန်ပြီးပြုနေပေးရမယ်။အခုဆိုလို့ရှိရင်အဲလူတွေကအိမ်ဒေတာကလူတွေကလည်းလို့ဒီစားတဲ့လုဆော့ရတာတောင်ရလုဆော့ရတာအဲ့ဒီနေရာတွေကိုလေတော့ဒီလုဆော့နိုင်မှာမဟုတ်ဘူး။ဟောင်းဆော့ဝဲနေရတွေလည်းသူထောက်ပံ့ပေးရမယ်။လုံရှင်ရဲ့အကုန်လုံးတာဝန်ယူဖို့လည်းရှိရမှာပေါ့။ပြီးရင်အဲ့ဒီနေရာတွေမှာစစ်ကောင်စီကတဲဆီးထားတော့ဘလို့မှအဆင်မပြေဘူး။အချိန်မရဲတိုက်ပွဲဆိုတာဖြစ်လာနိုင်တယ်။ဒါကြောင့်ဒီတဲဆီးထားတဲ့လူတွေမရှိမှအဲ့ဒီကြွားကိုပြန်နေမှာရှိ
လက်ရှိအချိန်ထိဘူးတီတောင်မြို့နယ်မှာစစ်ဘေးဒုက္ခသည်စခန်း၄ခုတိရှိနေပြီးလူဦးရေ3000ကျော်တိရှိပါတယ်။ရခိုင်ပြည်နယ်မှာရှိတဲ့စစ်ဘေးဒုက္ခသည်တွေကိုအရင်ကမြန်မာစစ်တပ်ကဆန်းရိတ်ခါထောက်ပံ့တာတွေရှိပေမဲ့လည်းဒီနှစ်၄လပိုင်းလောက်ကစပြီးစားနဲ့ရိတ်ခါထောက်ပံ့တာတွေရပ်ဆိုင်းထားပါတယ်။ဒါအပြင်စစ်ဘေးဒုက္ခသည်ကုညီရေးအဖွဲ့တွေကိုလည်းစစ်တပ်ဘက်ကကန့်သက်ပိတ်ပင်ထားပြီးရခိုင်ပြည်နယ်မြောက်ပိုင်းကရတေတောင်ဘူးတီတောင်မောင်းတော့အပါအဝင်မြို့နယ်6ခုကို NGO IMGO နိုင်ငံတကာကုညီပေးရေးအဖွဲ့တွေနဲ့ပရာဟိတအဖွဲ့တွေခီးတော်လာခြင်းကိုလည်းပိတ်ပင်ထားပါတယ်။အခုလိုစစ်ဘေးဒုက္ခသည်တွေကိုအတင်းအကျပ်နေရပြန်ခံရတာနဲ့ပတ်သက်ပြီးမေးမြန်းမှုဘူးတီတောင်မြို့နယ်အုပ်ချုပ်ရေးမှူးအပါဝင်စစ်ကောင်စီဘက်ကတာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းခဲ့ပေမဲ့ဆက်သွယ်လို့မရသလိုတုံ့ပြန်ပြောဆိုတာတွေလည်းမရှိသေးပါဘူးခင်ဗျာ
။ကိုစံကျော်ပြောပြသွားတာပါ။ ဗုဒ္ဓဘုညာချံ VOA မြန်မာပိုင်းအစီအစဉ်ကိုဝါရှင်တန် DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။မကြာခင်မှာတော့အသက်ရှင်ကဏ္ဍတွေဖြစ်တဲ့ဦးကျော်စံသားရဲ့မြန်မာရေးတုံ့တက်ချက်အားကစားကဏ္ဍစတာတွေကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကို burmese.voanews.com မှာလည်းအချိန်မီနားဆင်ကြည့်ရှုနိုင်ပါတယ်ရှင်
။ VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့ပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလိပ်စာကတော့youtube.com/voabemis ဖြစ်ပါတယ
်ဗုဒ္ဓဘုညာချံ VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်ကျမတို့ရဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ချံပေးမယ်ဆိုရင်တော့ပေးပို့ရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင် VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးတူတင်ပါတယ်အခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့ဒီစစ်ကောင်စီလုတ်ပေးမဲ့ရွေးကောက်ပွဲနဲ့ Federal အိမ်မက်ကြောင်းဆွေးနွေးထားတဲ့ဥကြော်စံသားရဲ့မြမရေးတုံသက်ချက်လူထုနဲ့ကျမရေးအားကစားကဏ္ဍစတာတွေကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်ပထမဦးဆုံးတော့လူထုနဲ့ကျမရေးအစီအစဉ်ကိုတင်ဆက်မှာပါဒီတစ်ပတ်အတွက်တော့စီးချိုယောဂဟာအချိုကာလမှာတွေးရှိပြီးတော့ကုသမှုတွေကိုစနစ်တကျခံယူနိုင်ခဲ့မယ်ဆိုလို့ရှိရင်နောက်ဆက်တွဲပြဿနာတွေကိုထိထိရောက်ရောက်တားဆီးကာကွယ်နိုင်မှာဖြစ်တဲ့အကြောင်းကိုဒေါက်တာတန့်စောကပြောပြမှာပါရှင
်။စီကျုပ်သွေးကျုပ်ယောဂကိုနိုင်ငံတကာစံချိန်စံညွှန်းနေတဲ့ကဏ္ဍအောင်ကုသတဲ့နေရာမှာမိញမ်းရတဲ့လမ်းညွှန်ချက်တွေရှိပါတယ်။မြန်မာနိုင်ငံနဲ့ဖိလစ်ပိုင်နိုင်ငံတို့ပါလေစီးကျုပ်ယောဂအတွက်မိញမ်းကြတဲ့လမ်းညွှန်ချက်တွေမှာတူညီမှုရှိတယ်လို့ဖိလစ်ပိုင်နိုင်ငံစီဘူးမြို့စီးကျုပ်ကုသမှုဆိုင်ရာနှီးနှောဖလေပွဲကိုတက်ရောက်ခဲ့တဲ့တမားတော်ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါပါတယ
်ထွေထွေတုကုတမားတော်ဤတူရဲ့အထွေထွေတုကုတမားတော်ဆရာဝန်ကြီးနောက်အထွေထွေယောဂအကူဆရာဝန်ကြီးနော်စုစုပေါင်း12ဦးကဒီဖိလစ်ပိုင်နိုင်ငံစီဘူးမြို့မှာသွားပြီးတော့ဓာတ်တို့ဒီစီးကျုပ်ဘာသာရပ်ဆိုင်ရာကုသမှုဆိုင်ရာကိုကျတော့နီနောဖလေပွဲသဘောမျိုးပြုလုပ်ခဲ့တာရှိပါတယ်အဲ့တော့အဲ့ဒီပွဲရဲ့နာမည်ကတော့ Management of Diabetes in Daily Practice ပေါ့နော်ဆရာတို့နေ့စဉ်ဒီစီးကျိုလူနာတွေကိုတွေးကြုံကုသနေရတာတွေရှိတယ်ပေါ့နော်အဲ့ဒီမှာတွေးကြုံကုသတဲ့အတွေ့အကြုံတွေကိုဆရာတို့ဒီတူးနဲ့တူကုသမှုအတွေ့အကြုံတွေဖလေကြတာပေါ့နော်အဲ့တော့ဆရာတို့ကစီးကျိုယောဂကုသတဲ့အခါမှာအဲဘယ်လိုနည်းနဲ့ကုသမယ်ဆိုတော့ဒီလမ်းညွှန်ချက်တွေကိုယူပြီးကုသတာမျိုးရှိပါတယ်အထူးသဖြင့်တော့ဆရာတို့ねဒီဖိလစ်ပိုင်နိုင်ငံเนี่ยတူညီတဲ့ချက်ကဘာလဲဆိုရင်ဆရာတို့ဒီနှီးပြီးတော့လမ်းညွှန်ချက်ကိုလိုက်နာတဲ့အခါမှာဆရာတို့ဒီ International Federation of Diabetes ပေါ့ဒီဆိုင်ရာဒီစီးကျိုးအသင်းအဖွဲ့ကြီးရဲ့နောက်တကား American Diabetes Association American နိုင်ငံကစီးကျိုးယောဂကုသပညာရှင်များအဖွဲ့ကနေချမှတ်ထားတဲ့လမ်းညွှန်ချက်တွေကိုဒီဆရာတို့နိုင်ငံလုံးကဆရာဝန်တွေကအတူတကွဒီလမ်းညွှန်ချက်တွေကိုမိញမ်းပြီးတော့ပေါ့နော်ဒါကိုဆရာတို့ကလူနာတွေကိုကုသတာချင်းတူညီကြတာမျိုးရှိပါတယ
်စီးကျုပ်သွေးကျုပ်ယောဂရဲ့နောက်ဆက်တဲ့ပြဿနာတွေကိုကာကွယ်ကုသနိုင်ဖို့ဆိုရင်စီးကျုပ်ယောဂကိုအကျိုးအဆင့်မှာလည်းကစစ်ဆေးဖော်ထုတ်နိုင်ဖို့အလွန်ရည်ကြည်တာပါစီးကျုပ်ယောဂကိုအကျိုးအဆင့်မှာလည်းကသိရှိနိုင်စေဖို့အတွက်စီးကျုပ်နဲ့ဟော်မုန်းအထူးကုသမားတော်ကြီးတွေဦးဆောင်တဲ့အသင်းအဖွဲ့တွေကလည်းတစ်ဆင့်မြို့နယ်ကျေးရွာတွေအထိစစ်ဆေးဖော်ထုတ်တဲ့နေရာမှာလည်းဖိလစ်ပိုင်နိုင်ငံနဲ့မြန်မာနိုင်ငံတို့ဟာတူညီမှုတွေရှိတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ
်နောက်ဖလဲပွဲကနေရရှိတဲ့အခြေခံချက်တစ်ချက်ကဘာလဲဆိုရင်ဒီ2022ခုနှစ်เนาะဒီ American စီးကျိုးအသင်းကြီးကနေဒီချမှတ်ထားတဲ့လမ်းညွှန်ချက်လေးတစ်ခုနဲ့ဆရာတို့စပြီးတော့ပြောလိုက်ခြင်းနဲ့ပေါ့เนาะဆိုတော့အဲ့ဒါဘာလဲဆိုရင်ကျွန်တော်တို့ကစီးကျိုးယောဂကိုမဖြစ်ခင်ကတည်းကစီးကျိုးအကျိုးကာလမှာတွေးရှိဖို့အတွက်ရည်ကြီးတယ်เนาะဒါကြောင့်မလို့ဒါကိုလမ်းညွှန်ချက်အနေနဲ့ဘယ်လိုပြောထားလဲဆိုတော့အခုအချိန်မှာအသက်35နှစ်နဲ့အထက်ဒီလိုမဆိုတဲ့ဒီစီးကျိုးရှိမရှိစစ်ဆေးသင့်တယ်ဆိုပြီးတော့ဒီချမှတ်ထားတဲ့ဒီအဆိုပြုချက်ရှိပေါ့နော်ဆိုတော့အဲ့ဒါကိုလည်းကျွန်တော်တို့ဒီဖိလစ်ပိုင်အဖွဲ့အနေနဲ့ဆွေးနွေးကြတဲ့အခါမှာဆရာတို့ဒါစီးကျိုးအချိုကာလကိုတွေးရှိအောင်ဘယ်လိုလုပ်မလဲအဲ့တော့စီးကျိုးအချိုကာလဆိုတာလူနာမဟုတ်သေးပါဘူးเนาะတာမန်လူတွေထဲမှာရှိနေတဲ့စီးကျိုးထိန်းသိမ်းမှုအခက်အခဲဖြစ်နေတဲ့သူတွေကစီးကျိုးအချိုကာလပါအဲ့တော့အဲ့ဒီအချိုကာလမှာဆရာတို့ကစီးကျိုးဖောက်ပြီးစစ်ဆေးရုံမှာတပါလက္ခဏာမရှိဘူးပြဿနာမှုမရှိဘူးပေါ့နော်ဒါဆိုဒီစီးကျိုးအချိုကာလကိုသိရှိမှသာလျှင်ဆရာတို့ကစီးကျိုးနောက်ဆက်တွဲပြဿနာတွေကိုကာကွယ်နိုင်မှာဖြစ်တယ်ဒါဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံကြီးရဲ့ဒီဖိလစ်ပိုင်နိုင်ငံမှာဒီစီးကျိုးအချိုကာလကိုတွေးရှိအောင်ဘယ်လိုဆောင်ရွက်နေကြသလဲဆိုပြီးတော့ဆရာတို့ဆွေးနွေးဖလှယ်တဲ့အခါမှာသူတို့နိုင်ငံမှာလည်းပဲကျွန်တော်တို့ဒီအဲ
နိုင်ငံအတွင်းမှာစီချိုနဲ့ဟော်မန်ဟော်မုန်းထုခုသမားတော်ကြီးတွေကနေဥဆောင်ပြီးတော့အဲ့ဒီအတင်းဖွဲ့တွေကနေဆရာတို့ဒီနယ်မြေတွေပေါ့နော်ပြည်သူလူထုရဲ့နေထိုင်တဲ့မြို့နယ်တွေကျေးရွာတွေအထိသွားပြီးတော့ဒီစီချိုစစ်ဆေးတာတွေပြုလုပ်ပေးတယ်အဲ့တော့ရောလူနာယောဂရှိတဲ့စီချိုယောဂရှိတဲ့လူနာကိုဒီစံသက်စစ်ဆေးတာမျိုးမဟုတ်ဘဲနဲ့တာမန်ပြည်သူတွေကို
နောက်ကနလို့အသက်ပေါ့အသက်40နှစ်ထက်မြည်သူမဆိုဒါရောက်ပြီးတော့စစ်ဆေးနိုင်နေစသည်အပြင်ဒီနီးနဲ့စီချိုအချိုကာလာကိုသိရှိအောင်ဆောင်ရွက်နေရတဲ့ဆိုတာသိရတယ်ပေါ့မြန်မာနိုင်ငံမှာလည်းစီချိုနဲ့ဟော်မုန်းဆိုင်ရာအထူးကုဆေးရဝန်ကြီးဒေါက်တာဦးတင်စေလက်ဦးဆောင်တဲ့စီချိုဆေးရဝန်များအသင်းကနေတဆင့်ပြည်သူလူထုတင်းမှာစစ်ဆေးချက်တွေသူတေသနာပြုလုပ်ချက်တွေလုပ်ဆောင်ရရှိတယ်လို့ဒေါက်
အော်ဒီအရာဆရာတို့တူညီကြတယ်ပေါ့နော်ဆိုတော့ဒါပေမဲ့အခုနောက်ဆုံး2022 guideline အရဆိုတော့ဆရာတို့ဒီပြည်သူလူထုအစ်စ်မှာအသက်35နှစ်မြည်သူမဆိုစီးကျိုစစ်ဆေးဖို့အတွက်ကိုအကြံပြုထားတာဖြစ်တဲ့အတွက်ကြောင့်မလို့ဒါဒီဆရာဝန်ပြောမှပဲမဟုတ်ဘူးမြည်သူမဆိုပြည်သူလူနော်မှန်သမျှဒီဒီသတင်းချက်လေးကိုသိရှိပြီဆိုရင်ကိုကသက်35နှစ်ကျော်နေပြီဆိုရင်တစ်ချိန်တစ်ခါလောက်စီးကျိုရှိမရှိစစ်ဆေးသင့်ပါတယ်ဒါလို့ဆိုရင်စီးကျိုအချိုကာလမှာဆရာတို့ကြိုတင်တွေးရှိမယ်ဆိုလို့ရှိရင်စီးကျိုရောဂါဖြစ်တာကိုတားဆီးနိုင်တယ်လို့စီးကျိုရဲ့နောက်ဆက်တွဲပြဿနာတွေကိုပါတားဆီးနိုင်မှာဖြစ်တဲ့အတွက်ဆရာဝန်မဟုတ်တော့နော်တမ်းမာရေးဝန်ထမ်းများရောတာမန်ပြည်သူလူထုတွေပါဒီချက်လေးကိုသိရှိသင့်တယ်လို့ဆရာအနေနဲ့ပြောချင်တယ်ပေါ့နော
်စီးကျိုသွေးကျိုရောဂါဟာအချိုကာလမှာတွေကတွေ့ရှိပြီးကုသမှုတွေကိုစနစ်ကျခံယူနိုင်ခဲ့မယ်ဆိုရင်နောက်ဆက်တဲ့ပြဿနာတွေကိုထိထိရောက်ရောက်ဓာတ်ဆီကာဝယ်နိုင်မှာဖြစ်တဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်လာပ
ါဒါကတော့ဒေါက်တာတန်းစောတင်ဆက်နေတဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ပါရှင်ဗုဒ္ဓပူညချံ VOE မြန်မာပိုင်းအစီအစဉ်တွေကိုနားဆင်ကြည့်ရှုနေကြတာပါမကြခင်မှာတော့ကဘာကျော်ဘောလုံးသမားရော်နယ်ဒိုရဲ့သတင်းအကြောင်းကိုတင်ဆက်ထားတဲ့အားကစားကဏ္ဍကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်အခုတော့ဥကျော်စန္ဒာရဲ့မြန်မာရေးသုံးသက်ချက်အစီအစဉ်ကိုတင်ဆက်မှာပါ2023ဩဂုတ်လမှာစစ်ကောင်စီကကျင်းပပေးလာပွဲရှိတဲ့ထွေထွေရေကောက်ပွဲရဲ့တကယ့်ရည်ရွယ်ချက်ကဘာပါလဲစစ်ကောင်စီဆက်လက်အာဏာကြီးဆိုးရေးတာဖြစ်တယ်လို့တချို့ကယူဆနေကြတယ်လို့စစ်ကောင်စီရဲ့ငြိမ်းချမ်းရေးကန့်လန့်ချက်ကိုအလေးထားလက်ခံဆွေးနွေးသူတချို့လည်းရှိနေပါတယ်ယုံကြည်စိတ်ချရတဲ့ရွေးကောက်ပွဲတကယ်ဖြစ်လာနိုင်ပါသလားတိုင်းရင်းသားတွေရဲ့ Federal အိမ်မက်အကောင့်ထဲပေါ်ဖို့လမ်းစာတွင်းလာနိုင်သလားဆိုတာကိုမြမအရေးသုံးသက်သူဦးရဲထွန်းနဲ့ဦးကျော်စန္ဒာတို့ဆွေးနွေးသုံးသက်ထားပါတယ်ရှင်
ဒီရုံးခင်ဗျာဒီကနေ့ကျွန်တော်ဆွေးနွေးချင်တာကတော့မြန်မာနိုင်ငံမှာစစ်ကောင်စီကကျင်းပပြီးမယ်ဆိုရရွေးကောက်ပွဲနဲ့ပတ်သက်ပါတယ်ရွေးကောက်ပွဲအလားပေါ့ဗျာတကယ်တော့စစ်ကောင်စီအဖို့ပေါ့လေနှစ်နှစ်ရှိခဲ့ပြီပေါ့သူတို့ကိုကားတဲ့2010ဖွဲ့စည်းပုံအခြေခံဥပဒေအရဆိုရင်2023ဩဂတ်လတည်းလွန်ပြီးတော့လေသူတို့အချင်းချွတ်နေလို့မရတော့ဘူးထင်တယ်ဗျာသူဆိုတော့တချို့ကသုံးသပ်ကြတယ်ဒီရွေးကောက်ပွဲကသူတို့ရဲ့စိတ်အရေးကြီးတယ်သူတို့စစ်ကောင်စီရဲ့စစ်တပ်ရဲ့အာဏာကြီးဆိုးရေးတည်တွင်းဖြစ်အောင်ပေါ်လေတာဥပဒေနဲ့ညီညွတ်အောင်လူဖို့အတွက်ဖြစ်မနေလုပ်ရမယ့်ကိစ္စလို့သုံးသပ်ကြပါတယ်ဥယျာထွန်းနဲ့ဆက်ပြီးသုံးသပ်ပါအောင်အဲ့ဒီကြောင
်ဟုတ်ကဲ့ကျွန်တော်တို့လည်းအဲ့ဒီလိုပဲအဲမြင်ပါရဲ့ဗျာဘာကြောင့်တော့ဆိုတော့သူတို့ကအာဏာယူလိုက်ရတာနဲ့ပတ်သက်ပြီးရင်အထောက်ရှေ့အခြေခံဥပဒေအရပဲယူလာဖြစ်ပါတယ်ဆိုတာကိုသူတို့ပြောလဲပြောတယ်အနိုင်ဆုံးကျင့်သုံးတာပေါ့နော်ကျင့်သုံးတဲ့အခါကျတော့တာဝန်ယူထားတဲ့အချိန်ကာလအခြေခံဥပဒေမှာပေးထားတာကပထမတစ်နှစ်အနောက်6လတက်တန်းတိုးနိုင်တယ်ဆိုပြီးတော့နှစ်နှစ်ပဲအလွန်ဆုံးပေးထားလေတော့အဲ့ဒီနှစ်နှစ်ကုန်ဆုံးတဲ့အခါမှာသူကစွတ်တော်မရှိဘူးဆိုရင်ရွေးကောက်ပွဲတွေကျင်းပပေးရမယ်ဆိုတဲ့ဟာပေါ့နော်အဲ့ဒါအခြေခံဥပဒေမှာပြဋ္ဌာန်းထားတာဖြစ်တယ်ဒါကြောင့်မလို့သူတို့အနေနဲ့တော့တန့်တယ်များဒီရွေးကောက်ပွဲကိုကြည့်အောင်လ
ုပ်မှာပေါ့နော်ဩဂတ်မှာလုပ်မယ်ဆိုတော့အချိန်စိတ်မကြံတော့ဘူးဆိုတော့သူကလုပ်နိုင်တဲ့အချိန်တွေရောမြင်ပါသလားတိုင်းပြည်ချင်းနေအကြံပြင်းကြည့်မယ်ဆိုရင
်လုပ်နိုင်တဲ့အချိန်တွေဆိုတော့နှစ်ပိုင်းခွဲပြောရမှာပေါ့နော်တစ်ပိုင်းကတော့ရွေးကောက်ပွဲကော်မရှင်ကအဲမဲယုံနေအတွက်လိုအပ်တဲ့ပစ္စည်းတွေနောက်သင်းရင်းစရာတွေပြည့်စုံတာစသဖြင့်ပေါ့နော်နောက်တစ်ခါရွေးကောက်ပွဲစနစ်ကိုလည်းအဲတရားစနစ်ကိုပြောင်းမယ်ဆိုတော့ อะไรกูรอยกอบวยก็ไม่ใช่ง่ะลงนี่แหละประเด็นนี้จ้าเนี่ยว่าเลยอ่ะเนี่ยนี่เชนนี่ดีไหนไงปาร์ตี้แต่การนี่ดีรอที่สิ่งนี้เชนไหนเนี่ยเชนนี่ยกอบวยมาจันทร์เราเมื่อเช้าด้วยไหนไงปาร์ตี้เดือดเราใช้ไหนกูเชนนี่ก็รอกูแต่ที่เชนนี่ดีเลยลูกก้าวเนี่ยลูกมันยังไม่ดีโอเคสุดท้ายดับทุกอ่ะ นี่ยังยิ่งเชนเนี่ยดิ้งเนี่ยเว้ยจะโน้ตเรียนจ้าวอะไรถ้าแกมาตัวบีโร่ลีจังว่าตั้งแต่เรียนเรียนรู้ตอนนั้นสิเว้ยไอ้ยาด่าเรื่องนู้นปีนี้ฉันรู้สิเว้ยสุดที่กันจะนี่ยังยิ่งด้วยลาลาสิสแลงเวกว่าไม่ใช่มาเลยแต่แกเลยดูเรื่องยุ่งยิ่งที่ชาวยามาบอกเลยแต่แกเราดีใจมากเพราะอยากใครมาเลยเอเนี่ยพี่เนี่ยเอาคิวทำไมมาเลยเว้ยเพียงอยู่ป่าวเองเพื่อสิ่งนี้ไต้หวันเรียนพี่เนี่ยสุดไอ้ลู
นี่ยังเช่นนี้แต่ยังได้ยังอาจจะเรียกผู้บังเป่าเองใช่ไหมเช่นนี้ก็ใช่ว่าอย่างละสิ่งสิ่งที่แกก็รู้พอที่ผมเป็นเซนปีร์แล้วแต่ยังได้ใจลึกไปไม่ว่าอย่างพี่นี่ละเว้ยโอเคที่คุณดาวส่งที่เลี้ยงงานในบางเจ้าได้ใครเลยเดียร์เนี่ยเนี่ยพอที่ก็รู้ที่สิ่งสิ่งอันนั้นอยู่ในบีเรก้า สิ่งสิ่งที่เราจะทำจริงได้แค่ไหนเลยแต่ยังได้ไม่กันเพื่อเรามาปาราโดนอกเกี่ยงเอ็นเจนยูตระกัดเจ้าดีเนี่ยก็นอกจากเชื่อดีเนี่ยดีเลนี่ยาการอ่ะตั้งเช้าก็ตัวเนี่ยเป็นเรื่องเป็นเรื่องไม่ยากเลยบ่ส่วนกูดีก็รู้เลยเด็ดจะจำมือเลยอะไรยาวไปเดี๋ยวบ้าการอ่ะเช่นเรื่องปูบิดอ
เออเจ้าข่ายยาวยืนยันพิจารณาในทางที่ยาวอะไรเนี่ยที่ยุคก่อนเว้ยด้วยสูตรเช่นเลยที่ยองเอเชียโบโรดูแลสวามีเป็นปัญญาสิโบโรสุดเลยหาเลยเช่นเลยปูบิโอวิ่งด้วยเลยลูกมีมาเลยเนี่ยไอ้ที่ปูยี่จีอาแต่ยังได้ยังจีมุกว่ารู้ลูกพี่ไม่สุดเลยสิ่งสิ่งเนี่ยก็ดีสก้าพ่อมาพอที่เราเป็นบีร์ตั้งแต่คุยบ้านยาเปียว่าไม่สุดเลยเนี่ยแล้วด้วยเช่นเดียร์เนี่ยก็ติดสังความเรื่องละตั้งแต่เรา
รู้ประมาณยุ่งที่มุยาบุปูบิสลามมวยไหนบ้างเนี่ยเจ้าหน้าที่นั่นมีอะไรทุกเรื่องนักเรียนเราหมาเราพิจารณาเรื่องสีดาบอเลยแต่การเราดูดีอนาคตในปีเดียวเราไปมาเรื่องการท่องเที่ยวยังไงขอทาราบอเนาะยังไงมาลาเวเน่แต่กูทราบว่าไอ้ใครเด็กเสมาเราอะไรเกี่ยงอยู่ที่เอเอโรเกี่ยงอยู่ที่ปาราบอเนาะสุดท้ายการเราด่ากันเรา เนี่ยเนี่ยพอเนี่ยดีกว่าจีนเลยสูงเช่นเนาะกูแต่ก็ได้ใครเลยเดอุตสาห์ตัวว่าซาดินได้ใครด่าเราโอ้กูเนี่ยคนเลยเฉยมามันลาจ้าละบ่เนาะมันลาจ้าเราเพราะฉะนั้นเนี่ยคนเราไม่ยอมยิ้มรู้สุดเลยเฉยไม่ได้อันนี้พอจีนเนี่ยไม่ได้หรอกยังไงก็คิดดีด่าลูกพี่ว่ามาบ่เนาะบูบิโร่ตะกาวเนี่ยเราเนี่ยมันเนี่ยดอกบ่เนาะตัวพอจีพอเนี่ยเนี่ยพี่ว่าไม่สวยเนาะ
ฉันแต่ยังได้ไม่กันเพราะไอ้ที่ตะการอ่ะเป็นทุลุ่มมาเลยตัวดีช่วงนี้บริลล่าเจ้าเลยตัวที่ชุดบอลดีเจดียาเจ้าเลยเนี่ยเล่นเจดีเลยปีเร็วบ่เนาะเออพอที่วงเชียงอูดีมาเลยตัวลุงยาลูกยังไม่ชุดอันนู้นเลยนั่นก็โอเคเดี๋ยวทาราดีสิ่งอ่ะอันนี้ฮาร์ดตัวเนี่ยเล่นเจดีตรงเดียวทางทางไหนนะบ่โอเคยังมาไหนมาแต่ยังได้เนี่ย ยุ่งที่มุกมันที่สาวนั่งแก่ลูกสาวลูกอะไรอยากพิกเลยอยากพิลากันเลยปีนี้เสียกูที่สับพิพิเนี่ยแล้วอยากสอดลูกนี่ป้องยาสอดพิลากันเลยที่ไงมันที่สาวนั่งแก่กี่จ้าฮะสุดกองสิกาอาณาสิงห์ฮะเลยนับปีว่าแต่ยี่จีนอะไรใส่สูบุนี่เลยแต่เพื่อนแต่เพื่อเปลี่ยนทางพิคัดแต่พิจารณ์เลยมีอะไรสอดที่เช่นมาพอที่ผมเอาปีนไปว่ามาสุดเลยสกัดดีนี่ป้องยาสอดพิลากันเลยมายุ่งที่มุกเจ็บใจปีว่ายุ่งที่มุกพิลานั่งมาเจ้าน้าเอารักสันเดียสิอยากยา
ตัวมาตัวเราคนเรามุ่งสิ่งใดทำมาพี่ยังรู้ตัวมาเป็นตัวเดียวไม่เป็นสองแค่ใจอะไรทำมาลุงยาเร่พี่รู้ตัวเย่สูบยุ่งเจ็บดีพี่รู้ตัวเย่เป็นสิ่งเดียวกันเลยนายมาบอกสูเร่ตัวเจ้าที่ตัวเรื่องที่ก่อนอ่านอะไรอยู่เลยเป็นสิ่งเดียวรู้เลยสักสิ่งบอกเลยที่ตัวเดียวเรื่องอุตสาหกรรมยิ่งวิ่งอาชีพเนาะ大家，特别是那个罗兰路，特别是那嘛，这种人他是的，他包的呀，哦，哪来路？他边边来说的，他包包，那阿里路，他包了，超买的。
ဒီကာဝေးဦးစီးချုပ်အနေနဲ့ကဖက်ဒရယ်စနစ်ကိုနားလည်တယ်ဆိုတဲ့သဘောသူပြောသွားတဲ့သဘောလောက်ဆိုရင်တော့မဆိုးဘောလေသို့တော့တကယ်တမ်းကကြာတော့ကျွန်တော်တို့ရည်ရွယ်ချက်ကအတိုင်းအတာစစ်လို့ညီညွတ်ရေးအတွက်ဆိုလို့ရှိရင်တော့ဒီတမကပို့ပြီးတော့စဉ်းစားဖို့ပြင်ဆင်ဖို့လိုပါသေးတယ်ခင်ဗျာ
ခုဆိုရင်တဟာပြည်ထောင်စုကိုတကယ်ဖက်ဒရေးရှင်းတည်ထောင်ဖို့အမှန်တကယ်နိုင်ငံရေးဆန္ဒတည်အောင်ရှိမယ်အဲ့ဒီဆန္ဒတဲ့သူတို့အနာဆက်လက်တည်မြဲဖြစ်မယ်အချိန်နဲ့ကတော့တကယ်မပေးသေးဘူးဆိုရင်တော့မှန်မလားရစံပြားရှိစရာဖြစ်တာပေါ့လေအဲ့
အချိန်နဲ့ပြောရတော့ခက်တာပေါ့နော်တခုကတော့ဖက်ဒရယ်စနစ်ကိုပြည်ပြည်ဝဝနားလည်သဘောပေါက်တဲ့အနေအထားမရှိသေးဘူးအခုလက်ရှိ2008ကိုလည်းသူကဖက်ဒရယ်ပုံစံရေးဆွဲထားတယ်ပြည်내တွေကိုလည်းသူ့ရဲ့ဥပပြုတဲ့တော်တော်လေးနဲ့သူ့အစိုးရတွေနဲ့ဖေးထားတာပဲအဲဆိုပြီးတော့အဲ့ဒီပုံစံကနေပြီးတော့မှအဲဒီဥပပြုဖွဲ့အာဏာတွေတိုးပေးတာတို့အဲနောက်တစ်ခါသူ့ဒေတာကိုသူအုပ်ချုပ်မဲ့အစိုးရနဲ့ဝန်ကြီးချုပ်ကိုသူ့လွှတ်တော်ကိုပေးအပ်တာတို့စတဲ့ဟာလေးပြင်လိုက်ရုံနဲ့ဖက်ဒရယ်စနစ်ကျသွားလိမ့်မယ်လို့နည်းနည်းပတ်ပတ်ပြင်ရုံလောက်နဲ့အဲအဲ့လိုခင်နေရဆိုရင်တော့ဟိုလို့ကျင်းနဲ့ညဉ့်ညာရေးပေါ့နော်ညဉ့်ညာရေးရတော့မရနိုင်ဘူးဟုတ်
တယ်နောက်ပြီးတော့သူတို့ဘက်ကညဉ့်ညာရေးခေါ်တာကိုလက်မခံဘူးဟိုဘက်ကလည်းတိုက်ဒီဘက်ကလည်းတိုက်ဖြစ်နေတယ်အခြေအနေကဆိုတော့သူတို့အမစိမ့်ပြီးကြာခေါ်လာခဲ့တဲ့ညဉ့်ညာရေးကိုဘလောက်ယုံကြည်လက်ခံနိုင်စရာရှိတယ်လဲတကယ်တမ်းပြည်ထောင်စုကို Federal စစ်စစ်ဖြစ်စေချင်လို့လုပ်မယ်ဆိုလို့ရှိရင် Credibility ရှိရဲ့အစိုးရပေါ့လေဟိုတုန်းကပြည်ထောင်စု Democracy အစိုးရတို့ဘာလို့မှဒီလိုလုပ်ဖို့အဆင်မပြေခဲ့ဘူးအခုကတော့သူတို့ခေါ်တာကိုစာရလက်မခံခဲ့ဘူးဆိုတာနဲ့ပတ်သက်လို့ကောလက်ခံလောက်တဲ့အချိန်ရောရှိခဲ့လို့လားသူတို့ခေါ်တာ
အဲဒီကတော့ကျွန်တော်တို့အပိုင်းလိုက်ခွဲပြောရင်တော့ကောင်းလိမ့်မယ်ခင်ဗျာဦးသိန်းစိန်အစိုးရ2010ကစပြီးတော့ဒီငွေကြေးခေါ်လိုက်ပြီးတဲ့နောက်ပိုင်းမှာဒီတိုင်းလားတွေလိုလားတဲ့အခွင့်အရေးတွေပေါ့နော်ဘာတွေလဲဆိုတာသူတို့ပြန်ချာနားလည်ဖို့နဲ့ဒါတွေပေးနိုင်မပေးနိုင်ဆိုတဲ့ဥစ္စာကိုစာပြီးသူတို့ပြောတယ်မာကလေးကအဲသူတို့ကိုနိုင်ကတိတ်ပြီးတော့တောင်းနာမလဲဘူးဆိုတာပေါ်တယ်ဒါပေမဲ့တကယ်တမ်းဆွနေလာတဲ့အခါမှာတော့အတိုင်းသားတွေလိုလာတဲ့အဲဟာကနိုင်ငံရေးစနစ်ပြောင်းဖို့အဲခြေကဥပဒေကိုပြောင်းဖို့ဖက်ဒရယ်စနစ်ကိုသွားဖို့ဆိုတာနားလည်လာတဲ့အခါမှာတခါဖက်ဒရယ်စနစ်ဆိုတာကအဲခေါ်ထွက်ရေးကြီးပါလို့အလျှောက်လုံးနားလည်ထားတဲ့အာယူဒီ concept ပေါ့နော်အမြင်ကိုသူလေ့လာကြည့်ကြရင်လည်းသိလာတာဖက်ဒရယ်စနစ်ဆိုတာခေါ်ထွက်ရေးမဟုတ်ဘူးဆိုတာသိလာတော့ဒီတိုင်းမှာတက်သေးမှာကိုနိုင်ကဒီတိုင်းလားတွေလိုလာတဲ့ဖက်ဒရယ်စနစ်ကိုပြေးမယ်ဆိုတဲ့အမြင်မျိုးရှိလာအထူးသဖြင့်တော့တိုင်းလားတွေကဒီငင်းကြိုင်းဆွေးနွေးပွဲတွေမှာဥအောင်မင်းတို့နဲ့ဆွေးနွေးရင်းနဲ့တက်သေးရတချို့ကောင်းဆောင်တွေပေါ်မှာရောယုံကြည်မှုရှိလာတယ်လို့ကျွန်တော်တို့ခံစားရတယ်သို့တော့တကယ်လက်တွေ့ဆွေးနွေးတဲ့အခါမှာအချို့ကိစ္စလေးတွေမှာအဲ့လိုအခက်အခဲလေးတွေတွေ့တာပေါ့နော်အဲ့တော့အထူးသဖြင့်တော့ဒုတိယအစိုးရ NLD လက်ထက်မှာကြတော့တိုက်ရဲသဘောထားကပို့ပြီးတော့ကျင်းပါသွားတဲ့အောင်တွေ့ရတယ်အဲ့မှာကျွန်တော်တို့သုံးသပ်တာကတော့တချို့သောကောင်းဆောင်တွေကတော့တပ်ပေါ်မှာယုံကြည်မှုရှိတယ်ဖက်ဒရယ်စနစ်ကိုသွားကျင်တယ်သူတို့အဲနားလည်လာတဲ့အလျောက်ပြင်ပေးလိမ့်မယ်ဆိုတာကိုယုံကြည်မှုရှိတယ်ဥပမာအခုမှဒူစေဘောတို့လူကောင်းဆောင်မျိုးတွေပေါ့နော်တချို့ကြတော့လေအဲ့ဒီလူနားလည်မှုမျိုးမရှိဘူးခုနဦးကျော်စံသာပြောသလိုပဲအခုဒီ NUG နဲ့ PDF တွေရဲ့အဲတိုက်ခိုက်မှုကြောင့်နှစ်ဖက်အပြန်အလှန်တိုင်းရင်းသားနဲ့နိုင်ငံအဖွဲ့အစည်းတွေကိုစီရင်ဖို့အတွက်ဒီလက်နက်ကိုထုတ်သုံးလာတယ်လို့အဲ့ဒါလိုမြင်ကြတာလေအဲဒီတိုင်းရင်းသားကောင်းဆောင်တွေလည်းရှိပါတယ်ပဲ
ဒါကတော့ဥကြောစန္ဒာအပတ်စဉ်တင်ဆက်နေတဲ့မြမရေးသုံးသက်ချက်အစီအစဉ်ပါရှင်ဗုဒ္ဓဘုညချမ်း VOE မြန်မာပိုင်းအစီအစဉ်ကိုမြမစံတော်ချိန်ည9:00ကနေ10:00အထိ Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်လိုင်းတိုမီတာ3251ပြင်လိုင်းလက်မီတာ190 kHz 1905ရူကလည်းဖန်ယူနားဆင်နိုင်ပါတယ်အခုတော့အားကစားကဏ္ဍကိုနားဆင်ကြည့်ရှုရအောင်ပါကဘာကျော်ဘောလုံးသမား Ronaldo ဟာပြီးခဲ့တဲ့တပတ်ကမန်ယူနဲ့တော်တင်ဟန်ပွဲမှာလူစားဝင်ပြီးတော့ကစားဖို့ငင်းဆန်ခဲ့ပြီးပွဲမပြေခင်မှာနေမယ်ကွင်းထဲကနေထွက်သွားတဲ့အတွက်အကြီးအကျယ်ဝေဖန်ခံခဲ့ရပါတယ်ဒီလောက်ရကြောင့်အသင်းကလည်းသူ့ကိုအရေးယူခဲ့ပြီးနီးပြနဲ့သူနဲ့ဂျာမာလည်းတင်းမာမှုတွေဖြစ်ခဲ့တာပါ DPA နဲ့ပတ်သက်လို့ဘောလုံးပြိတက်တွေရဲ့အမြင်သဘောထားတွေကိုကိုရနိုင်ကအခုတပတ်အားကစားကဏ္ဍမှာစူးစီးတင်ပြထားပါတယ်ရှင
်ဒီကနေ့ပိုင်းတွေအတွင်းအားသာလောကမှာလှုပ်လှုပ်ခတ်ခတ်ဖြစ်ဆုံးကတော့ Manchester United နဲ့ Ronaldo တို့ကြားကတင်းမာမှုဖြစ်ပြီးတော့သူတို့လမ်းခွဲကြတော့မလားဆိုတာပဲဖြစ်ပါတယ်ဒီကနေ့တပတ်ကကစားခဲ့တဲ့ Man United Sports ပွဲမှာ Ronaldo ကပွဲပြီးဖို့မိနစ်ပိုင်းအလိုမှာကွင်းထဲကနေထွက်သွားတာကြောင့်အသင်းနဲ့သူ့နဲ့ကြားတင်းမာမှုဖြစ်လာခဲ့ပြီးတော့လမ်းခွဲကြတော့မလားဆိုပြီးတော့မိကုန်းနေလဲထွက်ပေါ်လာနေတာပါတကယ်တော့အသင်းနဲ့ဆိုတာထက်နီးပြ Arrogant Hack နဲ့ Ronaldo တို့ကြားတင်းမာမှုလို့ဆိုရင်တော့ပို့ပြီးတော့မှန်မဲလို့ပြောရမှာဖြစ်ပါတယ်မန်ယူကဒီနေ့ဘောလုံးရာသီမှာ Ten Hag ကိုနီးပြဖြစ်နေခန့်လိုက်ခြင်းကစပြီးတော့ Ronaldo ဟာပြီးခဲ့တဲ့ဘောလုံးရာသီမှာလို့ပုံမှန်ပွဲထွက်ခွင့်မရဘဲနဲ့အရန်ခုံမှာထိုင်နေရတာများပါတယ်ပွဲချိန်တွင်မှာကွင်းပေးမှာလူစားဝင်ဖို့အတွက်သူအနေနဲ့သွေးပူလေးကျင်ခံလောက်တာတွေရှိခဲ့ပေမဲ့တကယ်တမ်းမှာတော့ဝင်မကစားဖြစ်ခဲ့ပဲပွဲပြီးကနီးမှာကွင်းထဲကနေသူထွက်သွားခဲ့တာပါ
Eric, did he refuse to come onto the pitch on Wednesday night?
Yes.
ပွဲပြီးသတင်းစာရှင်းလင်းပွဲမှာတော့နီးပြား Eric Ten Hag က Ronaldo ဟာဒီပွဲမှာလူစားဝင်ကစားဖို့ညှင်းဆူခဲ့တယ်လို့သတင်းတော့ဒီကအမေကိုတုံ့ပြန်ခဲ့ပါတယ်အဲ့ဒီနောက်မှာတော့မန်ယူသင်းကအေးအေးယူအပြစ်ပေးတဲ့အနေနဲ့ရိုနောဒိုကိုချယ်ဆီနဲ့ပွဲမှာမထည့်ခဲ့သလိုလူငယ်အသင်းနဲ့လည်းလေ့ကျင့်မှုတွေဆင်ခိုင်းခဲ့ပါတယ်။ရိုနောဒိုဘက်ကဒီပြဿနာနဲ့ပတ်သက်ပြီးတော့သူ့ရဲ့လူမှုကွန်ရက်ကနေပြောကြားခဲ့ပြီးမဲ့သူဘာကြောင့်လူစားဝယ်မကစားကလဲဆိုတာနဲ့ကွင်းထဲကနေဘာကြောင့်ထွက်သွားတယ်ဆိုတာတွေကိုအတိအကျမပြောခဲ့သလိုနီးပြတန်ဟက်ကလည်းသူတို့နှစ်ယောက်ပြောတဲ့ကိစ္စကိုအပြင်ကိုထုတ်မပြောခဲ့ပဲရိုနောဒိုဟာအသင်းအတွက်အရေးပါတဲ့သူတစ်ယောက်ဖြစ်ဆက်ရှိနေတုံးပဲဆိုပြီးတော့ပြောပါတယ်ဒါမဲ့လေရိုနောဒိုအနေနဲ့ဒီပွဲမှာလူစားဝင်ဖို့ညှင်းဆန်တာပြီးတော့ပွဲပြီးတဲ့အထိအောင်မဆောင်ပဲကွင်းထဲကနေထွက်သွားခဲ့တာတွေက professional မပီတော့ဘူးဆိုပြီးတော့ဝေဖန်မှုတွေအကြီးအကျယ်ခံရပါတယ်။ဒါနဲ့ပတ်သက်ပြီးတော့ဘောလုံးဝေဖန်သူတွေနဲ့ပရိသတ်တွေကြားမှာလည်းအမြင်တွေအမျိုးမျိုးဖြစ်နေပြီးတော့ဗြိတိန်ကမန်ယူပရိသတ်တွေကတော့သူတို့ရဲ့အမြင်တွေကိုအခုလိုပြောထားပါတယ
်။ I'm going to go team Ten Hag on this one.Oh, obviously it's the other quotes about how there's no player bigger than the club.
ဒီကိစ္စမှာတော့ကျွန်တော်ကတန်ဟက်ဘက်ကထောက်ခံပါတယ်။ဘယ်ကစားသမားမှအသင်းထက်ပိုအရေးမကြီးဘူးဆိုတဲ့အတိုင်းကျွန်တော်လည်းဒီလိုပဲထင်ပါတယ်။တန်ဟက်ကအယူအဆရှင်းပြီးအဲ့ဒီလိုနီးပြတယောက်ရထားတာဖြစ်လို့ဒီလိုအခြေအနေမျိုးမှာသူ့ကိုထောက်ခံတင်ပါတယ်။နောက်ပြီးတော့ Ronaldo ဖြစ်တာကလည်းဒါပထမဆုံးအချိန်မဟုတ်ပါဘူး။ကျွန်တော်က Ronaldo ကိုအရန်ကြိုက်ပြီးအရန်သဘောကျတဲ့သူပါ။ဒါပေမဲ့လည်းဒီကိစ္စမှာတော့နီးပြဘက်ကယက်တီရမှာပ
ါ
လူငယ်အသင်းနဲ့အတူသွားပြီးလေ့ကျင့်ခိုင်းတာကတော့နည်းနည်းတော့များပါတယ်ဒါပေမဲ့လည်းချယ်ဆီနဲ့ပွဲမှာသူ့ကိုအသင်းမှာမထည့်တာကတော့မျှတတယ်လို့ထင်ပါတယ်ဒါကိုကြည့်ချင်းအဖြစ်တန်ဟန့်ကသူ့အနေနဲ့ရိုနယ်ဒိုကိုလည်းလိုအပ်ရင်အပြစ်ပေးဖို့စိုးရိမ်နေမှာမဟုတ်ဘူးဆိုတာကိုပြသလိုက်တာဖြစ်တဲ့အတွက်ကောင်းပါတယ်။ဆိုတော့ဒီကိစ္စမှာကျွန်တော်ကတော့တန်ဟန့်မှန်တယ်လို့ထင်ပါတယ်
။မန်ယူနောက်တန်းလူဟောင်း Gary Neville နဲ့အတော်များများကတော့ Ronaldo ရဲ့လုပ်ရက်ကိုဝေဖန်ခဲ့ကြပါပြီ။မန်ယူသင်းကောင်းဆောင်ဟောင်း Ricky နဲ့ပရင်းကနာမည်ကြီးရုပ်သံအစီအစဉ်တင်ဆက်သူ PS Morgan တို့ကတော့ Ronaldo ဘက်ကနေရည်တည်ခဲ့ကြပါတယ်။ဒါနဲ့ပတ်သက်ပြီးတော့မြန်မာဘောလုံးပရိသတ်တွေရဲ့အမြင်ကရောဘယ်လိုပါလဲ။မန်ယူနဲ့ရိုနောဒိုပြိသက်တူဖြစ်တဲ့ကိုဖေမောင်ထက်ကတော့ဒီကိစ္စမှာရိုနောဒိုမားတယ်ဆိုပြီးတော့ပြောပါတယ
်စပါ့ရဲ့ပွဲမှာလူစားလေးကငင်းတာသူမားတယ်လို့ပြောအောင်ပါခေါ့နော်သူနီးပြောင်းမလေးစားမလုပ်တာပရော်ဖက်ရှင်နဲ့မဆန်တာလို့ပဲပြောလို့ရတယ်ကွင်းထဲကထွက်သွားတာကတော့သူလုပ်ရက်ကိုပူဆိုးသွားသေးတယ်ပေါ့သူ emotional ရဆန်သွားတယ်သူ emotion မထိန်ခတ်မထိန်နိုင်အောင်တွေ့ရတယ်ပေါ့နော်ချက်စီပွဲမှာခြံထားခဲ့တာကတော့ဒါနီးပြားတွေလုပ်ရတော့မှန်တယ်လို့ပဲပြောရမယ်။အဲနီးပြားတော့သူ့ရှီကမ်လိုက်နိုင်တော့သူအပြစ်တန်ပေးတာတော့လုပ်ပိုင်ခွင့်ရှိတယ်လေ။လက်ခံပါပဲ
။ဒါပြင်မယူနဲ့ရိုနောဒိုပြိဿနောက်တူဖြစ်တဲ့ကိုရာဂျာကတော့ပွဲချိန်သိမ့်မကြံတော့မှသူ့ကိုလူစားသွင်းဖို့လှုပ်တာကြောင့်မကစားနိုင်တာဖြစ်ပြီးဒီကိစ္စမှာနှစ်ဖက်စလုံးမှာအမှားမကင်ဘူးလို့သူ့အမြင်ကိုဆိုပါတယ
်။ဒါတို့ဒီလိုလုပ်လဲဆိုတာသူပဲတည်မှာနော်အရန်ခံစားလို့လွတ်သွားတယ်ဖြစ်မယ်သူမှားတယ်လို့ကျွန်တော်ထင်တယ်မန်ကခဏဆောင်ပြီးကိုယ်တင်ပေါ်ကိုကွန်ပျူတာပြောပြီးအိမ်ပြန်တယ်နေ ပြီးမှပြဿနာတွေပြန်ရှင်းတဲ့နည်းပြန်ပွဲကနိုင်ရင်တကယ်ကိုကောင်းတယ်ပွဲမှန်ကတန်ဟန့်လိုတယ်လို့ကျွန်တော်ထင်တယ်ဘာလို့နောက်နှစ်ရက်သုံးရက်မှ Chelsea နဲ့ပွဲရှိတယ်ပွဲချက်ပဲနိုင်နေပြီဆို Rashford Fernandez ဆိုတင်ထားရမယ်ဒူလီတို့ခြားကစားသမားတွေထည့်ပြီးဆက်ကစားရုံခံရမယ်တန်ဟန့်ကတော့ပါတယ်ဒါပေမဲ့ရှိတဲ့ရင်အကုန်သုံးပလိုက်တော့နောက်ပွဲမှမကြံတော့ဒူလီကျတော့ကျွန်တော်ပြီးစင်နေပြီမန်စီတီပွဲမှာကြာတယ်သူရဲ့ဂုဏ်သိက္ခာကြောင့်မထည့်ဘူးပါပဲအခုကျတော့89မိနစ်ကြာမှာလူစားလဲမယ်ဆိုတော့ဘူးသူဆိုတင်းပါပဲသူ့နေရာမှာစဉ်းစားကြည့်သူဝင်ပြီးတော့ချက်ချင်းပွဲပြီးသွားမယ်ပွဲနေတန်ဟန့်ကောဒူလီရောနေအောင်လို့မှားရတယ်ရလို့အတင်းအတွက်ပူပြီးကြည့်စင်တယ်ကျွန်တော်ထင်တယ်လေ
ဒါပေမဲ့လည်းစင်ကိုမှာရှိတဲ့မန်ယူနဲ့ရိုနယ်ဒိုပြည့်စက်တူဖြစ်တဲ့ကိုတီဟာကတော့သူ့အမြင်ကိုအခုလိုပြောပါတယ
်ရိုနယ်ဒိုကကျွန်တော်အရင်ကထင်တာတော့သူမဆော့ရလို့စိတ်ကက်နေတာအဲ့ဒါတော့နားလည်လို့ရပါတယ်သူကလည်းဟိုအဲကုတ်ဆိုတော့ဒါပေမဲ့ကျွန်တော်ထင်တာတော့သူကွင်းထဲကမထွက်သွားသေးဘူးကနော်ဘာလို့လဲဆိုတော့အကုန်လုံးကလည်းလူငယ်ပလေယာတွေရောပြီးရင်တခြားပလေယာတွေကလည်းသူ့ကိုအကုန်လုံးလေးစားပြီးတော့ look up လုပ်နေရပါတော့အဲ့အချိန်မှာ तू experience လည်းလိုတယ်ပြီးသွားရင် तू contribute လုပ်လို့ရတာအများကြီးပဲဘာလို့ထွက်သွားလဲကျွန်တော်လည်းနားတော့မလဲဘူးဒါပေမဲ့ဟိုတခု Ryan Kane တို့ Kevin De Bruyne တို့ပြောတဲ့ဟာမျိုးပေါ့အမြင်လည်းတော့အများကြီးပေါ့ဒါပေမဲ့ကျွန်တော်အမြင်ကတော့ तू ထွက်မသွားသေးဘူးပြီးသွားရင်အမဟုတ်တော့လည်းဟုတ်ပါတယ်88မိနစ်မှ substitute လုပ်တယ်ဆိုတော့လည်း तू စိတ်ပြန်ပြန်မှာပေါ့
အခုလောလောဆယ်လက်ရှိအနေထားမှာတော့မန်ယူအသင်းဟာနီးပြတန်ဟိတ်လက်ထက်မှာတစုံတရာတိုးတက်မှုရှိလာတယ်လို့အတော်များများကအရှုံးမြင်နေကြပါတယ်။ဒါကြောင့်အသင်းကရလက်ကောင်းနေတဲ့တိုးတက်မှုရှိနေတဲ့အတွက်အတော်များများကလည်းဒီကိစ္စမှာအဲရစ်တန်ဟိတ်မှန်တယ်လို့ယူဆနေကြပါတယ်။ဆိုတော့မန်ယူနဲ့ရိုနယ်ဒိုတို့ရှေ့မှာဘာတွေဖြစ်လာနိုင်မလဲ။တန်ဟိတ်အနေနဲ့ရိုနယ်ဒိုကိုလာမဲ့ဇန်နဝါရီဈေးကွက်ကျရင်အသင်းကနေထွက်ခွာဝင်ပေးမလား၊ဆက်ထားမလား။ဒါမှမဟုတ်ရိုနယ်ဒိုကရောအသင်းမှာဆက်နေမလားအသင်းပြောင်းမလားဆိုတာတွေကစိတ်ဝင်စားစရာကောင်းနေသလိုအခုသတင်းတွေထွက်နေသလို Chelsea ကပဲခေါ်မလားဆိုတာကလည်းစိတ်ဝင်စားစရာကောင်းနေပါတယ်တကယ်လို့အဲ့လိုသား Chelsea ကခေါ်ခဲ့မယ်ဆိုရင်တော့ Man U ပြည်သက်တွေကသူ့ပေါ်ထားတဲ့သဘောထားတွေလည်းပြောင်းလာနိုင်ပြီးတော့ Man U နဲ့ရိုနယ်ဒိုတို့ရှေ့လျှောက်ဘာဖြစ်မလဲဆိုတာကတော့စောင့်ကြည့်သွားမှာဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်တင်ဆက်နေတဲ့အားကစားကဏ္ဍပါရှင်အခုတော့အင်းချင်းချုပ်ကိုကိုစော်ဝင်းလိုင်ကပြောပြမှာပ
ါမြန်မာနိုင်ငံမှာမကြသေးခင်ကဖြစ်ပျက်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်နိုင်ငံတော်ဝန်ရင်ဆိုင်နေရတဲ့လူသားချင်းစာနာမှုအကြအတဲပိုပြီးဆိုးဝါးသွားနေတဲ့အကြောင်းနဲ့အထူးဆိုရင်လည်းအကြောင်းအာဆီယံအလက်ကြာဥက္ကဋ္ဌဖြစ်တဲ့ကမ္ဘောဒီးယားနိုင်ငံကကြေညာချက်ထုတ်ပြန်ပါတယ်။အင်းစင်တောင်ဘုံပေါက်ကွဲမှုကင်းပြင်းနယ်အတွင်းတိုက်ခိုက်မှုနဲ့ကချင်ပြည်နယ်အတွင်းလေကြောင်းတိုက်ခိုက်မှုတွေကိုဖော်ပြပြီးဒီအကြမ်းဖက်မှုတွေကြောင့်မြန်မာအရေးအာဆီယံဘုံသဘောတူညီချက်တွေအကောင့်ထယ်ဖော်ရေးနဲ့အာဆီယံအထူးကိုယ်စားလှယ်ရဲ့ကြိုးပမ်းချက်တွေအပေါ်ထိကိုက်စေနိုင်တဲ့အကြောင်းမနေ့အောက်တိုဘာလ25ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။မနေ့ဖြန်အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာကျင်းပမဲ့မြန်မာနိုင်ငံအရေးအာဆီယံနိုင်ငံကြားရေးဝန်ကြီးတွေအထူးဆွေးနွေးဟာမြန်မာနိုင်ငံငြိမ်းချမ်းရေးလုပ်ငန်းစဉ်အပေါ်တုံ့တက်ဆွေးနွေးမဲ့အစည်းအဝေးဖြစ်တဲ့အကြောင်းကမ္ဘောဒီးယားနိုင်ငံကြားရေးဝန်ကြီးဌာနပြောခွင့်ရကရိုက်တာသတင်းဌာနကိုပြောပါတယ်။အစည်းအဝေးကိုအာဆီယံရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဖြစ်တဲ့ကမ္ဘောဒီးယားနိုင်ငံကြားရေးဝန်ကြီးပရက်ဆတ်ခွန်ကကြီးမူးကျင်းပမှာဖြစ်ပါတယ်ခင်ဗျာ။ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပဇာမှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုအထက်နိုင်ဆုံးအမြန်ဆုံးပြန်လည်ခံတော့မယ်လို့မြန်မာဘက်ကတရုတ်ကိုကြေညာပေးခဲ့တဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာတရုတ်သမ္မတကြီးလီဂျီမင်းကပြောပါတယ်ရိုဟင်ဂျာတွေနေရာပြန်နိုင်ရေးအတွက်တရုတ်နိုင်ငံကတက်ကြွစွာပါဝင်ဆောင်ရွက်ပေးနေတယ်လို့လည်းသူကပြောပါတယ်တဘာဝထောင်ဝယ်ဈေးတွေဆန်ရှင်တင်မြင့်တက်နေတာကြောင့်ထိုင်းနိုင်ငံမှာကြောင်မီသေးတာအပစ်စက်ုံတချို့လက်ပတ်နိုင်တဲ့တက်တန်းကိုစွန့်ရင်ဆန်ရာလုံထုံလုံကြီးကော်မရှင်ကတက်တန်းတိုးပေးလိုက်ပါတယ်ဒီလူညဉ့်ညမ်းစီတဲ့ကြောင်မီသေးအစားတဘာဝဆိုင်ကနေထုတ်ယူတဲ့တန်းငွေတွေကိုသုံးဖို့အတွက်တွန်းအားပေးမှုတွေလည်းရှိနေပါတယ်ခင်ဗျာ
။ကျေးဇူးတင်ပါတယ်ရှင်။သတင်းချင်းချုပ်ကိုကိုစော်ဝင်းနိုင်ကပြောပြသွားတာပါ။ဒီကနေ့ညအစီအစဉ်ထုတ်လုပ်ရေးမှုကတော့မတ်ဆုမွန်ဖြစ်ပါတယ်။အတန်ဖန်းအင်ဂျင်နီယာကတော့ Nashwa Kelly ပါ။ရုပ်တံအင်ဂျင်နီယာကတော့ PJ Elliot ဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းအစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့ကဘာတလွားကတော့ရှင်အားလုံးကိုကျေးဇူးထူတင်ပါတယ် BND ရဲ့အသွေးတွေကနေကင်းဝေးကြပါစီရှင်ကျမအင်ချင်နိုင်ပါ
This program has come to you from the Voice of America, Washington.